Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2550နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကမှလည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကုလသမဂ္ဂထွေထွေညီလာခံတက်ရောက်မဲ့စီစဉ်ဖြစ်လိုက်ပါတယ်နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးလက်နက်အစီအစဉ်တွေကြောင့်ကုလသမဂ္ဂလူညိုရေးကောင်စီကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တဲ့ပုံမြောက်ကိုရီးယားကတုံ့ပြန်သတိပေးလိုက်ပါတယ်ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ထိုက်နေသူချင်းညာပြီးသွားမှာပါ
အခုညပိုင်းဆက်သွယ်မြင်းမြန်းချက်တွေသတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေလုံခြုံရေးကြောင့်တင်းရှောင်နေသူတို့ချို့နေရက်ကိုစတင်ပြန်နေကြတဲ့အခြေအနေကတော့
လုံခြုံရေးစိတ်ချလို့တော့မဟုတ်ပါဘူးတကယ်ဒီလိုမှအဲ့မှာဒီပေါ်ရည်တွေနဲ့လုံးပယ်ရင်လည်းဆိုတော့လေဒီလိုကို
စစ်တွေမျိုးကဲဆယ်ရေးစခန်းအဖြစ်အသုံးပြုခွင့်ပေးထားတဲ့မဟာဇေယျသိတိပဋ္ဌာန်းကျောင်းကဆရာတော်ရဲ့မိန့်ကြားချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တပ်ဖြတ်မှုတွေရှိတာကိုရပ်တန့်ဖို့တောင်းဆိုတဲ့အနေနဲ့ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာထောင်နဲ့ချီဆန္ဒပြကြပါတယ်။မကွေးတိုင်းတောင်တွင်းကြီးမြို့နယ်ရန်ကုန်စမ်းကြောင်းမြို့နယ်ကစုပူတဲ့ဖြစ်ရပ်တွေဟာဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေဖြစ်ကူးဆက်ပြန့်နှံ့နိုင်ကြောင်းသမရယုံပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေမတိုင်ခင်အရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါအောင်မယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကုလသမဂ္ဂထွေထွေညီလာခံတက်ရောက်မဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုဒေါ်အောင်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီဗန်တီယူတက်ရောက်မှာဖြစ်ကြောင်းလဲကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးအောင်တူဆွမ်းက VOE ကိုပြောဆိုထားတာပါ။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တွေကိုဆုံးဖြတ်ဆောင်ဖို့ရှိနေတဲ့ကြောင့်ထွေထွေညီလာခံကိုဒေါ်အောင်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARS စွန့်ရောက်ဖွဲ့ကနေချားဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ဆက်တွဲဖြစ်လွန်ကျွေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံကဝေဖန်နေတာပါ။ရခိုင်ပြည်နယ်ကပြည်ပကတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ 38,000 ထိရှိနေပြီလို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကခန့်မှန်းထားပါတယ်။ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကလည်းထွက်ပြေးလာသူတွေကအရေးပေါ်အကူအညီလိုနေတဲ့ကလေးငယ်ပေါင်း2,000,000လောက်ရှိနေကြောင်းပြောဆိုထားတာပါ။ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှလည်းဒီကနေ့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။
နျူကလ িয়ার နဲ့ပယ်ရင်တက်ဒုံးလက်နဲ့အစည်းအဝေးတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကတုံ့ပြန်သတိပေးလိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတဆင့်ဒီကနေ့ပဲထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တံခတ်မှုအသစ်တွေဟာစီးပွားရေးအရာအပြည့်အဝပိတ်ဆို့တားဆီးမှုတွေနဲ့မြောက်ကိုရီးယားနိုင်ငံနဲ့လူထုကိုအသက်ရှူကျက်စေဖို့ရည်ရွယ်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တာပါ။တိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့တည်တံ့ခိုင်မြဲရေးအတွက်ကာကွယ်ပေးနိုင်အောင်စွန့်ရည်တိုးမြှင့်ရေးလုပ်ငန်းတွေကိုစရိုးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။တန်ခတ်မှုအသစ်တွေချမှတ်ရေးလုံခြုံရေးကောင်စီမှဦးဆောင်ဂျိုးပန်းခဲ့တဲ့အမေရိကန်ပြည်ထောင်စုကအထင်အနာဆုံးကြုံရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကုလသမဂ္ဂကကမကဋ္ဌအလုပ်ကျင်းပတဲ့လက်နက်ဖြတ်သိမ်းရေးညီလာခံမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားသံမတ်ကြီးဟန်တီဆောင်ကမနေ့တုန်းကပဲပြောဆိုခဲ့တာပါ။စက်တင်ဘာလ3ရက်နေ့မှာမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံဖြစ်ပုံရတဲ့နောက်ဆုံးအကြိမ်အနုမြူဘုံစမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလွန်ကျွေးကောင်စီကပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်ရှင
်။လူမျိုးရေးခွဲခြားမှုဆွေးနွေးဝါဒဂျူးဆန့်ချင်းနဲ့လူမျိုးကြီးစိုးရေးဝါဒတွေကိုအားပေးထောက်ခံကြတဲ့မော်ဒီအလုပ်ဆောင်သူအုပ်စုတွေကိုသမ္မတဒေါ်နယ်ထရန့်အနေနဲ့ပုံဝင်လင်းဆန့်ချင်ပြောဆိုဖို့တိုက်တွန်းတဲ့ပူးတွဲဆုံးဖြတ်ချက်တစ်ချက်ကိုအမေရိကန်ကွန်ဂရက်စ်တော်ကအတည်ပြုလိုက်ပါတယ်။ထက်လွတ်တော်ကအတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲအောက်လွတ်တော်ကလည်းအတည်ပြုလိုက်တာပါ။သမ္မတထရန့်ကတော့ဗီဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့လတဲ့လူမျိုးကြီးစိုးရေးဝါဒီတွေရဲ့စုဝေးပွဲမှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်လို့တုံ့ပြန်မှုကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒီမိုကရက်တက်လက်တော်မှမာ ကွာနာတင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ဒီမိုကရက်ပါတီကထက်လွတ်တော်မတ်တွေဖြစ်ကြတဲ့ Tim Kaine နဲ့ Richard Blumenthal ရီပါဘလစ်ကန်ထက်လွတ်တော်မတ်တွေဖြစ်ကြတဲ့ Cory Gardner, Johnny Isaacson နဲ့ Lisa Murkowski တို့ကပူးတွဲကမ္ဘာကထလုပ်ခဲ့ကြတာပါ။မိတို့တွေကိုင်ဆောင်ထားကြတဲ့လူယူမျိုးသားရေးလှုပ်ရှားသူတွေ၊လူယူကြီးစိုးရေးဝါဒီတွေ၊ကေသုံးလုံးဖော်ဝင်နေတဲ့ခေတ်သစ်နာဇီဝါဒီတွေရဲ့ဩဂုတ်လ17ရက်နေ့ကလှုပ်ရှားမှုတွင်လူမျိုးရေးခေါ်ခြင်းမှုတွေဂျူးစန့်ကျင်ရေးချွေးချော်တဲ့အနေနဲ့တူတံပြန်ဆန္ဒပြသူတွေကိုကြံ့ကြံ့တန်းတန်းတုံ့ပြန်တာလဲဆုံးဖြတ်ချက်ထဲမှာထောက်ပြထားပါတယ်နောက်တစ်နေ့မှာလဲနာဇီဝါဒလူလားသူတူကရှားလောက်ဆွေးမျိုးမှာတံပြန်ဆန္ဒပြနေသူလူအုပ်ထဲကားနဲ့ဝင်တက်ရာကဟေသာဟေယာတည်ဆုံးပြီးစကုပ်တန်ရခဲ့တာပါကွန်ဂရက်စ်တော်ကတော့တည်ဆုံးမှုဟာပြည်တွင်းအကြမ်းဖက်ဝါဒီတွေရဲ့တက်ခိုက်မှုဖြစ်နေပြစ်တင်ရှုတ်ချခဲ့ပါတယ်
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေကိုစုံစမ်းစစ်ဆေးဖို့သမ္မတဒေါ်နယ်ထရန့်ကဖွဲ့စည်းခဲ့တဲ့အငင်းပွားပွဲကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကကော်မရှင်အနေနဲ့ဘာမှတ်ချက်မှမပေးဘဲလုပ်ငန်းတာဝန်တွေကိုအပြီးတက်လိုက်နိုင်ဖို့များတယ်လို့မနစ်အင်ကာနေ့မှာပြောဆိုပါတယ်ကန်ဆက်စ်ပြည်နယ်ရဲ့အတွင်းဝင် Republican တဦးဖြစ်တဲ့ Greg Kobeck ကမန်ချက်စတာနဲ့ New Hampshire တို့မှာတွေ့ဆုံဆွေးနွေးမှုတွေနောက်ပိုင်းကော်မရှင်ရဲ့လုပ်ငန်းတာဝန်တွေကိုဆန်းစစ်ခဲ့တာပါကော်မရှင်ရဲ့လုပ်ငန်းကအချက်အလက်တွေကိုစုဆောင်ခြင်းဖြစ်ပါတယ်။ကော်မရှင်အနေနဲ့မှတ်ချက်တွေပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့လည်းအခုအခြေအနေအတိုင်းဆိုရင်ဘာမှတ်ချက်မှကော်မရှင်ဘက်ကမပေးဘဲပြည်내တွေကိုအချက်အလက်တွေပေးအပ်လိုက်ပြီးကြိုက်တယ်လို့စီမံခွင့်ပေးလိုက်ဖို့ကဖြစ်နိုင်ခြေပုံများတယ်လို့မစ္စတာကိုဘက်ကပြောခဲ့တာပါ။သမ္မတထရန့်ကပြီးခဲ့တဲ့နှစ်ကသူနဲ့ရှင်ပြန်ခဲ့တဲ့ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကမဲပေးခွင့်မရှိသူတွေမဲဆန္ဒရှင်အဖြစ်မှန်မှန်ကန်ကန်မှတ်ပုံတင်မထားသူတွေဒါမှမဟုတ်လေအကျဉ်းချင်းမဲပေးခဲ့ကြသူတွေထံကနေထောက်ခံမဲ့တန်းနဲ့ချီရခဲ့တာလို့လူသိရှင်ကြပြောဆိုထားချက်ကိုအထောက်ပံ့ဖြစ်စေဖို့ဒီကော်မရှင်ကိုသမ္မတကဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုမျိုးကတည်းကမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်ဟာရီကိန်းမွန်နဲ့အာမဝင်ရောက်တက်ခတ်ခဲ့တဲ့အမေရိကန်ပြည်အစုဖလော်ရီဒါပြည်နယ်ကီးစတေသမှာပိတ်မိနေသူတွေကိုအရေးပေါ်ကယ်ဆယ်လုပ်သားတွေကူညီနိုင်မှုကြိုးပမ်းနေတဲ့အချိန်ထဲမှာပဲမွန်တိုင်းတန်တင်ခဲ့ကာရီဗီယံဒေသကပြင်သစ်နဲ့ဗြိတိန်ပိုင်နယ်မြေတွေမှာအချိန်မြင့်ကူညီသွားဖို့ပြင်သစ်နဲ့ဗြိတိန်ခေါင်းဆောင်တွေကတိပြုလိုက်ကြပါရယ်ပြင်သစ်ဆိုရွားကလုံလောက်တဲ့အကူအညီတွေမပေးဘူးဆိုပြီးဒေသခံတွေဒေါသတကြီးတုံ့ပြန်တာတွေကြုံရတဲ့ကော်ဒလော့ပ်တစ်ကိုတွားရောက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကစိန်မာတင်နဲ့ဘတ်တမီကျွန်းတွေကိုခရီးဆက်ခဲ့ပြီးအကူအညီတွေတုံ့ပြန်ပေးဖို့လည်းကတိပြုခဲ့တာပါပြည်နယ်ငကြိုင်ဝင်ကြီးဘောရစ်ဂျွန်ဆန်ကလည်းပြင်းအားစင်ငါရှိတဲ့ဟာရီကိန်းအာမာဒဏ်ခံခဲ့ရတဲ့အန်ဂူလာနဲ့ဗြိတိန်နိုင်ငံပိုင်ဗာဂျင်အိုင်လန်းစ်ကျွန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုပါတယ်။နောက်ထပ်လွန်ကျွန်းတပ်ဖွဲ့တွေနဲ့အကူအညီတွေထပ်ရောက်လာဖို့ရှိသလိုအကူအညီပေးရေးစီစဉ်တွေကိုလည်းဝန်ကြီးချုပ်ထရီဇာမေကထပ်မံကြေညာဖို့ရှိကြောင်းလည်းဝန်ကြီးကပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့မွန်တိုင်းတန်တင်ခဲ့တဲ့အန်ဒီကိုဟာစိန်မာတင်တော့စ်နဲ့ကိုက်ကော့ကျွန်းတွေကိုလေကြောင်းကနေအကူအညီပေးပို့နေပါတယ်။ဟာရီကိန်းအာမာကြောင့်ကာရီဗီယံဒေသမှာလူပေါင်း39ယောက်ထပ်မံနေသေဆုံးပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာလည်း12ယောက်ထပ်မံနေသေခဲ့တယ်လို့ဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တို့မှာလည်း6ယောက်သေဆုံးခဲ့တာပါ။အာမာနဲ့ဟာဗီဟာရီကိန်းမွန်တိုင်းတန်တင်သူတွေအတွက်ရန်ပုံငွေရှာတဲ့အစီအစဉ်တစ်ခုကိုတော့နာမည်ကျော်အနုပညာရှင်တွေနဲ့မနေ့တုန်းကပဲစတင်လိုက်ကြပါတယ်။အခမ်းအနားကိုတော့အဆိုတော်စတီဗီဝန်ဒါစ်ကဖွင့်လှစ်ပေးခဲ့ပြီးချားစ်ဘာဘရာစတိုင်ဆန်တွန်ဟန့်စ်နဲ့ရောဘတ်ဒန်နီယိုပါဝင်နာမည်ကျော်အနုပညာရှင်တွေကအလှူရှင်တွေကိုဖုန်းလက်ခံဖြေကြားခဲ့ကြပြီးရန်ပုံငွေရှာခဲ့ကြတာပါ။တနင်္လာရက်ကျတဲ့လှုပ်ရှားမှုကတော့အမေရိကန်ရုပ်သံအစီအစဉ်10ဦးလောက်ကထုတ်လွှင့်ပြသခဲ့ကြပါတယ်။
နိုင်ငံရဲ့အရှုပ်တော်ပုံအနေနဲ့ရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကိုလက်ခံတွေ့ဆုံလာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်မှာမလေးရှားရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုချီးကျူးပြောဆိုပါတယ်။ Boeing ကုမ္ပဏီထုတ်အရက်ဖတ်သုံးလေယာဉ်တွေ GE ကုမ္ပဏီကဂျက်လေယာဉ်အင်ဂျင်တွေအပါအဝင်ဒေါ်လာဘီလီယံ20လောက်တန်ဖိုးရှိတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းနေကြောင်းလဲအင်ဗျူရောကမနေ့တုန်းကမလေးရှားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာသမ္မတထရန့်ကပြောဆိုခဲ့တာပါမလေးရှားနိုင်ငံကပင်စင်ရန်ပုံငွေဒေါ်လာ9ဘီလီယံကိုအမေရိကန်မှရင်းနှီးမြှုပ်နှံထားပြီးနောက်ထပ်3ဘီလီယံကနေ4ဘီလီယံလောက်အထိကိုလည်းအမေရိကန်ကအခြေခံအဆောက်အအုံနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာထပ်မံရင်းနှီးမြှုပ်နှံသွားမှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်မ မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေမလုပ်ဖက်ဆက်ဖြတ်ထားတဲ့မလေးရှားကိုလည်းသမ္မတထရန့်ကချီးကျူးပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလွန်ကျွေးကောင်စီကနောက်ထပ်ပိတ်ဆို့တန်းခတ်ရေးယူဖို့တခဲနဲ့ဆုံးဖြတ်ခဲ့တဲ့အပေါ်သမ္မတထရန့်ကတူးတက်တဲ့ခြေလှမ်းတရအဖြစ်မှတ်ချက်ပေးခဲ့ပေမဲ့ထိရောက်မှုရှိပါမလားဆိုတာတန်တရားရှိကြောင်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်ကတော့ IS အစွန်းရောက်တွေနဲ့ Al-Qaeda စစ်သွေးကြွတွေအပါအဝင်အကြမ်းဖက်ဝါဒီအုပ်စုတွေကိုခြေမုံနာမှာဆက်လက်ပါဝင်သွားဖို့ပြောဆိုခဲ့တာပါ။မလေးရှားနိုင်ငံပိုင်ဖွံ့ဖြိုးရေးကုမ္ပဏီတစ်ခုကရန်ပုံငွေတွေကိုအဂတိလိုက်စားမှုငွေမဲခွာချမှုတွေနဲ့ပတ်သက်လို့အမေရိကန်ကတရားရေးဝန်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုမှာမလေးရှားဝန်ကြီးချုပ်ရဲ့မိသားစုဝင်တွေနဲ့နီးစပ်သူတချို့ပါစုံစမ်းခံရချိန်မှာပဲမလေးရှားဝန်ကြီးချုပ်အမေရိကန်ကိုလာရောက်တာဖြစ်ပါတယ်ရှင
်။ဆိုမာလီယာနိုင်ငံတောင်ပိုင်းမှာဒီကနေ့ဆော်ဝဲအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေအဲရှာဘတ်အကြမ်းဖက်သမား6ဦးသေဆုံးသွားတဲ့အကြောင်းအမေရိကန်စစ်တပ်ကပြောဆိုလိုက်ပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှူးမြို့တော်ရဲ့တောင်ဘက်ကီလိုမီတာ260အကွာမှာလေကြောင်းကတိုက်ခိုက်ခဲ့တာဖြစ်ကြောင်းအမေရိကန်စစ်တပ်အာဖရိကကုခဲဌာနချုပ်ကကြေညာချက်ထုတ်ပြန်ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဆိုမာလီဘဟုစုအနဲ့ညှိနှိုင်းပြီးတိကျတဲ့လေကြောင်းထုတ်စစ်3ချိန်လုပ်ခဲ့တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အဲခိုင်တာနဲ့ဆက်နွယ်တဲ့အဲရှာဘတ်စစ်သွေးကြွအုပ်စုပေါ်ဇူလိုင်လ1ရက်နေ့ကစလို့အမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေရမှာဒီကနေ့တိုက်ခိုက်မှုဟာ12ချိန်မြောက်တရားဝင်ထုတ်ပြန်ကြေညာခဲ့တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်မှလည်းမောင်းနှမဲ့ drone ရင်နဲ့တိရတက်ခဲမှုနှစ်ခုအတွင်းအဲရှာဖက်ဖွဲ့ဝင်၄ဦးသေဆုံးခဲ့ကြောင်းအမေရိကန်ကကြေညာထားတာပါ။တင်းလာနေမှာတော့ကင်ညာနိုင်ငံနဲ့နယ်စပ်ဆိုမာလီယာမြို့တစ်မြို့ဖြစ်တဲ့ဘယ်လက်ထာဝိုးမှာအဲရှာဖက်စစ်သွေးကြွတွေရဲ့တက်ခဲမှုကြောင့်ဒေသနာအစိုးရရဲ့စစ်သားအများစုပါဝင်လူ၁၆ဦးထပ်မင်းသေဆုံးခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကလူတွေအပြည့်ရှိနေတဲ့အာကစားခွင်အဝင်ဝမှာအသေးခံဗုံးဖောက်ခွဲမှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးတော့လူ5ဦးဒဏ်ရာရခဲ့တဲ့အကြောင်းသတင်းတွေကဖော်ပြကြပါတယ်။ခရစ်ကက်အာကစားပွဲတွေဒီကနေ့ရှင်းပြနေချိန်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းအနာပိုင်တွေကအတည်ပြုခဲ့ပေမဲ့ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းနဲ့ထိခိုက်သေဆုံးမှုတွေကိုတော့တိကျအတည်ပြုလို့မရသေးပါဘူး။အာဖဂန်ခရစ်ကက်အာကစားဘုတ်အဖွဲ့ကတော့အာကစားသမားတွေအလုံးဘေးရန်တွေကင်းရှင်းကြောင်းနဲ့အာကစားယုံထဲမှာထိခိုက်သေးဆုံးသူမရှိဘူးလို့လည်းပြောဆိုခဲ့တာပါပောက်ကွဲမှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်ကြောင်းကြေညာတာမျိုးတော့မရှိပါဘူးတာလီဘန်နဲ့ IS အစွန်းရောက်စစ်သွေးကြတွေနဲ့ဆက်နေသူတွေရဲ့တိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုကြုံနေရချိန်မှာပဲတင်းနှစ်ပတ်ကြာမဲ့ခရစ်ကအာကစားပြန်ပွဲတွေကိုကာဘူးမြို့တော်မှာတင်းလာနေကစပြီးဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင်
ပုတ်ထူးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကီထိုက်တို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တပ်ဖြတ်မှုတွေရှိနေတယ်လို့ဆိုပြီးဒါကိုရပ်တန့်ပေးဖို့တောင်းဆိုတဲ့အနေနဲ့ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာအိန္ဒိယမွတ်စလင်တွေထောင်ထဲချီဆန္ဒပြကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့လတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်ဒုက္ခသည်တွေတိမ့်နဲ့ချီနေရွှန့်ခွာထွက်ပြင်းနေရတဲ့အခြေအနေပေါ်မှာနိုင်ငံတကာရဲ့ဖိအားတွေတစ်နေ့တည်းတစ်နေ့တိုးလာနေတာဖြစ်ပါတယ်။ရခိုင်အရေးနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ထောင်လာတဲ့လုံခြုံရေးစခန်းတွေအများအပြားအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအထွန်းမှာရိုဟင်ဂျာတွေဖိနှိပ်တပ်ဖြတ်ခံရပြီးတော့အိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့သူတိတ်နေချီရှိတယ်လို့ဆိုပြီးဒီပေါ်မှာနိုင်ငံတကာရဲ့ကန့်ကွက်ဆန္ဒပြမှုတွေတနည်းတခြားတိုးလာနေတာဖြစ်ပါတယ်။ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာအိန္ဒိယမွတ်စလင်တွေထောင်ထဲချီချစ်တဲ့ဆန္ဒပြခဲ့ကြပြီးတော့ရိုဟင်ဂျာတွေအပေါ်တပ်ဖြတ်မှုတွေအဆုံးသတ်ပါဆိုပြီးတောင်းဆိုခဲ့ကြပါတယ်
။ဒီကမယန်မာမှာဂျိုအင်ဆာနီယတ်ကာကတ်လ်ဟွာဟဲအော်ဟင်ဒူစတန်ကအမန်ပစန်မုလ်ခ်ဟဲအော်ဟမ်နေဟမေရှာဟမာရေမုလ်ခ်နေဟမေရှာ
ဟျူမန်မာနိုင်ငံမှာလူသားချင်းစာနာစိတ်တွေမရှိတော့တာတွေ့ရပါတယ်။အိန္ဒိယနိုင်ငံဆိုတာကတော့ငြိမ်းချမ်းရေးကိုမျက်နှာတဲ့နိုင်ငံတစ်ခုပါ။လူ့အခွင့်အရေးချိုးဖောက်မှုတွေကိုအများအားဆန့်ကျင်ကန့်ကွက်ပါတယ်။အခုမြန်မာနိုင်ငံမှာမွတ်စလင်တွေအများအပြားသက်ခံနေရပါတယ်။ငင်းချင်းကြီးကိုပြန်လို့တဲ့ကျွန်တော်တို့အိန္ဒိယမွတ်စလင်တွေအနေနဲ့ဘာသာတရားတစ်ခုကနေတခြားဘာသာတစ်ခုမှာသက်ဝင်သူတွေပေါ်ရဲဆက်ဆက်ပြုမှုလာမယ်ဆိုရင်ဒါကိုလက်မခံဘူးဆိုတာထုတ်ပေါ်ပြသလိုတဲ့အတွက်အခုလိုဆန္ဒပြကြတာပါ
နယူးဒေလီမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောသွားတာပါအိန္ဒိယနိုင်ငံမှာလည်းရှိနေတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနေရပြန်ပို့တာတွေမလုပ်ဖို့ကိုလည်းဒီဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအထူးသဖြင့်မွတ်စလင်နိုင်ငံအများအပြားကမြန်မာနိုင်ငံမှာလူမျိုးတုံးတက်ပြတ်မှုတွေဖြစ်နေပြီဆိုတဲ့အထိသုံးလုံးပြောဆိုပြီးတော့ပြင်းပြထန်ထန်ဝေဖန်နေကြတာပါက ုလသမဂ္ဂအနေနဲ့စကလုံးတွေနဲ့ဝေဖန်နေုံနဲ့မပြီးပဲလက်တွေ့ဖိအားပေးဖို့လိုအပ်တယ်လို့ဆိုပြီးအီရန်အကြီးအကဲဘာသာရေးကောင်ဆောင်အယာတိုလာနာဆာမက်ဂရမ်ကပြောဆိုလိုက်တယ်လို့မြန်မာနိုင်ငံကိုအစ္စလမ်ဘာသာရေးကိုယ်စားလှယ်အဖွဲ့တစ်ခုဆီလွတ်ပြီးမြန်မာဆိုရနဲ့တွဲဆုံဆွေးနွေးတာတွေလုပ်သွားဖို့ကိုလည်းအီရန်ဆိုရကိုတိုက်တွန်းထားပါတယ်။အီရန်လွတ်တော်ရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကော်မရှင်အကြီးအကဲအာလာတင်ဘိုရဂျာရီကလည်းမြန်မာနိုင်ငံအတွင်းရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုစုံစမ်းလေ့လာဖို့အတွက်အီရန်လွှတ်တော်အမတ်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဆီလွတ်ဖို့စီစဉ်နေတယ်လို့ပြောပါရယ်။ထိုင်းနိုင်ငံဆိုင်ရာအီရန်တန်အမတ်ကြီးကိုလည်းမြန်မာနိုင်ငံကိုဆီလွတ်ခဲ့ပြီးတော့မွတ်စလင်တွေအပေါ်အစံဖတ်မှုတွေအဆုံးသတ်ဖို့တောင်းဆိုခဲ့တယ်လို့သူကပြောပါရယ်။တစ်ချိန်တည်းမှာပဲအီရန်နိုင်ငံမှာရှိတဲ့ပြည်တွင်းပြည်ပသတင်းထောက်တွေကလည်းမြန်မာနိုင်ငံကမွတ်စလင်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အထူးစီဝေးတရက်ကျင်းပပြီးတော့မြန်မာအစိုးရကိုဖိအားပေးဖို့တောင်းဆိုနေကြပါရယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားလာပြီးတဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာတဲ့ဒုက္ခသည်၄သိန်းနီးပါးအထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားပြီးတော့ဒီအထက်မှာအများစုကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်တဲ့ဒုက္ခသည်တွေဖြစ်ပါတယ်။မြန်မာအစိုးရကတော့သူတို့ဟာနိုင်ငံထဲမှာတရားမဝင်နေထိုင်နေကြတဲ့ဘင်္ဂလီတွေဖြစ်တယ်လို့ဆိုပြီးရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးရှင်။
မခင်ပြည့်ထွေးပြပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာနယ်မြေအေဂျင့်တည်ငြိမ်လာပြီးဆိုပေမဲ့တင်းဆောင်နေတဲ့ဒေသခံတိုင်းရင်းသားအများစုကတော့နေရရင်ပြန်ဖို့စိုးရိမ်နေစေပါ။အစိုးရသတင်းထုတ်ပြန်ရေးဖွဲ့ကတော့ကယ်ဆယ်ရေးစခန်းတွေကိုတင်းဆောင်လာသူ1400ကျော်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစောင့်ရှောက်ပြီးနေရရင်ပြန်ဖို့ပေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘူးစည်းတောင်နဲ့ရသေးတောင်မြို့နယ်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးရသက်တပ်နှစ်ပတ်ကျော်ကြာမြင့်လာချိန်မှာလုံခြုံရေးအခြေအနေဟာတည်ငြိမ်စပြုလာနေပြီဖြစ်ပါတယ်။ဒီလိုတည်ငြိမ်လာတာကြောင့်ကျိန်ချောင်းကယ်ဆယ်ရေးစခန်း၊တောင်ပြိုလက်ဝဲကယ်ဆယ်ရေးစခန်း၊ငကြည်တောက်ကယ်ဆယ်ရေးစခန်း၊အင်းတင်ကျေးရွာကယ်ဆယ်ရေးစခန်းနဲ့ငခုတ်ချောင်းတပ်နယ်ကနေမြေကန်တပ်ရင်းတွေမှာတိမ်းရှောင်လာသူဒေသခံတိုင်းရင်းသား1482ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကစောင့်ရှောက်လိုက်ပါပြီးမူလနေရရင်ကိုပြန်လည်ပို့ဆောင်ပေးခဲ့ကြောင်းအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကဒီလ12ရက်နေ့မှာသတင်းထုတ်ပြန်ပါတဲ့မောင်တော်မျိုးရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးထွန်းအေးသိန်းကတော့သူတို့ကူညီထားသူတွေထဲမှာနေရပြန်တာမရှိသေးကြောင်းပြောပါတဲ့
ကျွန်တော်တို့ဒီနေကိုပြန်တော့တဲ့လူတယောက်မှမရှိသေးပါဘူးနေရတယ်လို့ပြန်လာတဲ့လူတွေရှိပါတယ်ကျွန်တော်တို့ဒီသာသနာ့ပြည်မှာရေးပေါ်ကူညီထောက်ပံ့ရေးကော်မတီမလဲကင်းတော့ပါလေနေတော်တော်ကကျွန်တော်တို့မနေရသေးနေတော်တော်ကကျွန်တော်တို့တရားကြော်ကြော်လောက်ကျွန်တော်ရှိမှရှိပါလေဒီမှာကပြန်ပြီးတော့ခုံးနေကိုပြင်နေလူမရှိသေးပါဘူးဟိုလိုလူကြီးကျယ်တော့ကျွန်တော်မျိုးပေါ်မှာတော့အဲ့ဒီလိုတော့နေနေသွင်းနေတာတော့မရှိပါဘူးဒါပေမဲ့နေမှာတော့လုံးဝမရှိသေးဘူးဟိုကြေးဝတီမှာကျော်ကိုစောင်းနေလူတယောက်20 30အဲ့ဒီလိုမရှိပါနဲ့အဲဒီမောင်တော်မျိုးနေမျိုးနေလို့တော့တဲ့ဒုက္ခတွေမရှိသေးပါဘူး
မောင်တော်မျိုးပေါ်မှာတော့လုံခြုံရေးအခြေအနေတိုးတက်လာတာကြောင့်စာတင်ကျောင်းလေးကျောင်းကိုဒီရက်ပိုင်းအတွင်းမှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်ထားကြောင်းလည်းမြို့နယ်ပညာရေးမှူးကပြောပါတယ်။စစ်တွေမျိုးကကယ်ဆယ်ရေးစခန်းအဖြစ်ဖွင့်လှစ်ထားတဲ့မဟာဇေယသိတိပဋ္ဌာန်းကျောင်းကဆရာတော်ဦးသီဟညာနာကလည်းတင်းဆောင်သူတွေနေရပြန်တဲ့အခြေအနေကိုအခုလိုမြင်ကြပါတယ
်။လုံခြုံရေးသိချာလို့တော့မဟုတ်ပါဘူးတကယ်ဒီမှာမှဒီဘဝရည်နဲ့လောက်ကြရင်လည်းဆိုတော့လေဒီလိုကိုယ်ဟိုဒီဘဝရည်ကိုသိမချလို့ပြန်လာပြန်တော့ဘာလို့တော့မဟုတ်ပါဘူး။ပြီးခဲ့တဲ့နေ့ကလည်းမနေ့တနေ့လောက်ပါလေပြန်ရင်းတော့တော့ဒါကြီးအကြောင်းမှဟိုပေါ့20လောက်တော့ပြန်လာပေါ့ကွာ။
မဟာဇေယသိတိပဋ္ဌာန်းကျောင်းမှာလောလောဆယ်လူ200လောက်ခိုးလုံနေပြီးအများစုဟာမောင်တော်မျိုးနယ်ကဖြစ်ကြောင်းမြင်ကြပါတယ်။စစ်တွေမျိုးကအနောက်တကားကူညီစောင့်ရှောက်ရေးအဖွဲ့ကဥအောင်ထေကတော့တင်းဆောင်လာသူတွေတဲကနေရပြန်သူတချို့ရှိပေမဲ့လုံခြုံရေးအခြေအနေကိုစိုးရိမ်နေကြဆဲဖြစ်ကြောင်းပြောပါတယ်
။ဟိုတနေ့ကစပြီးတော့အစိုးရကအဲ့ဘက်မှာပြင်ဆင်ပြန်လို့ရပါပြီပြန်ပို့ခဲ့မယ်ဆိုပြီးတော့ဒီကင်တခုလုပ်ကြည့်ရတချို့ကတော့အဲ့မှာခင်မွန်းတွေပြန်ခဲ့တယ်ပြီးတော့ကျွဲတွေနှော့တယ်ဟောတော့လေယာဉ်ပြန်ခဲ့တဲ့လူတွေကတော့ပြန်ဆင်တယ်ပေါ့နော်
လောလောဆယ်စစ်တွေမြို့မှာကယ်ဆယ်ရေးစခန်း30လောက်ရှိပြီးအိမ်ထောင်စု1500ကျော်လူဦးရေ9000ကျော်လောက်ရှိကြောင်းစခန်းတွေမှာလူအဝင်အထွက်အများကြီးရှိနေတာကြောင့်စည်ရင်အတိအကျမကောက်ယူနိုင်ကြောင်းလည်းပြောပါတယ်။ဒီကနေ့အထိလဲတိမ်းရှောင်သူတွေဟာစစ်တွေမြို့ကိုလာရောက်နေစေရှိကြောင်းဥအောင်ထေကဆက်ပြောပါတယ
်။ဒီနေ့ရောက်လာတဲ့စင်ဘောကပါလာတဲ့အုပ်စုမှာဆိုရင်ဟိုမြောက်ဦးကိုပါပေါ်ရတယ်ကသူတို့ကချင်းလူလို့တွေ့ရောပြောတော့တယ်ဒီစကားစစ်ဒီစကားမဝင်တော့ပါဘူးတဲ့အဲ့မှာမြောက်ဦးကိုတော့ပါမယ်ဆိုပြီးတော့အဲ့မှာမြောက်ဦးကိုထွက်တော့တာဒီမျိုး
ရှိပါတယ်နော်ဒီနေ့ရောက်လာတဲ့တင်းပေါ်ကွာကလူတွေကတော့သူတို့စီမှာလည်းကျွန်တော်စက်20လောက်တော့ပါနေဒီမှာတယ်အဲ့လိုမျိုးအဖွဲ့တွေလည်းများရေးရှိပါတယ်ကြောက်တော့တော့တယ်ငါ့ဟုတ်တော့တယ်ပုံမကျွန်းတော့တယ်အဲ့လိုအမျိုးပေါ့နော
်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင်26,000ကျော်ဟာနေရက်ဆွန့်ခွာထွက်ပြေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလာမ်ဘာသာဝင်3သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်တဲ့တင်းရှောင်မွတ်စလင်တွေနေရက်ပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်ပေးဖို့မွတ်စလင်ဘာသာရေးခေါင်းဆောင်တဲ့ယမီယက်ဖတွေကမောင်တော်ဒေသခံအာနာပိုင်တွေကိုဆွေးနွေးခဲ့တယ်လို့အစိုးရကလည်းဒီလ၈ရက်နေ့မှာနေရက်စွန့်ခွာထွက်ပြေးသူတွေကိုအထောက်အပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့သတင်းထုတ်ပြန်ထားပါတယ်
ကိုမိုးသောဆန်းဆန်းတင်ပြခဲ့တာပါရှင်။မကွေးတိုင်းတောင်ရင်းကြီးမြို့နယ်ရန်ကုန်ကစမ်းကြောင်းမြို့နယ်မှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေဟာဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေအဖြစ်တနိုင်ငံလုံးကိုပြန့်နှံ့ကူးစက်နိုင်တဲ့အရေးတကြီးအခြေအနေမျိုးနဲ့ရင်ဆိုင်နေရတယ်လို့သမရယုံပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးမှာပါရှင်
။ဒီကနေ့နေပြည်တော်မှာတင်ပါတဲ့သမရယုံတာဝန်ခံဦးစော်ထင်းတဲ့သတင်းတောက်တွေတွေ့ဆုံပွဲမှာမကွေးတိုင်းတောင်တွင်းကြီးမြို့နယ်ရန်ကုန်ကစမ်းကြောင်းမြို့နယ်တွေကဖြစ်ရပ်တွေဟာတနိုင်ငံလုံးကိုအလျင်မြန်ကူးစက်နိုင်တာမို့ဒီအခြေအနေတွေဟာအရေးကြီးကြောင်းပြောဆိုလိုက်တာဖြစ်ပါတယ်
။တောင်တွင်းကြီးကိစ္စတိုင်းပြည်အတွက်ပြောရရင်စိုးရင်ရတယ်။စိုးရင်ရပါတယ်။ဘလောက်ထိစိုးရင်လဲဆိုတော့ကျွန်တော်တို့အချိန်မီမတားနိုင်ရင်ကျွန်တော်တနိုင်ငံလုံးမှာကူးစက်သွားနိုင်တဲ့အနေအထားရှိတယ်။အထူးသဖြင့်မြန်မာနိုင်ငံကဒီကိစ္စမှာအကဲဆက်ပါတယ်။
ဦးစော်ထေးကလက်ရှိအခြေအနေတွေကိုတည်ငြိမ်နိုင်ဖို့အတွက်လည်းအစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်နေတယ်လို့ပြောဆိုလိုက်ပါသေးတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တောင်တွင်းကြီးဒေသဖြစ်ရပ်မှာတော့စုပူမှုတွေလှုပ်ဆောင်တယ်လို့တန်တရားရှိသူနောက်ထပ်တဦးကိုမနေ့ကထပ်ပံခေါ်ယူစစ်ဆေးနေတာမို့ဒီစုပူမှုအတွက်စုစုပေါင်းတန်တရားရှိသူ6ဦးကိုထိမ့်သိမ်းစစ်ဆေးနေတယ်လို့တောင်တွင်းကြီးရမီရက်ဖာတဦးကပြောဆိုထားပါတယ်။ပြည်မှုကျူးလွန်သူတွေကိုရာဇတ်သက်ကြီးဥပဒေပုံမှန်443တို့နဲ့အမှုဖွင့်စစ်ဆေးနေတယ်လို့လည်းသူကပြောပါတယ်လက်ရှိတောင်တွင်းကြီးအခြေအနေနဲ့ပတ်သက်လို့သူက
ကျွန်တော်မျိုးတော့လောလောဆယ်အလုံးငင်းညံ့ပါပြီကြအဓိကဟိုပါပေါ့နော်အဓိကခိုင်းပြည်သူပေါ့ဒီအဓိကစို့ပေါ့နော်ခေါင်းဆောင်လည်းသူကလိုက်ပြီးတော့သူစုံစမ်းပြီးတော့ရှာတော့ပါပဲ
ဒီမှုနဲ့ပတ်သက်ပြီးတောင်တွင်းကြီးရဲ့ဆိုင်ကတာဝန်ရှိသူကတော့ဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ VOA ကိုပြောဆိုထားပါတယ်။မင်းညားကစမ်းကြောင်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာဘာသာရေးလုံဆော်မှုအဖြစ်တန်တရားရှိနေကြပြီးစူပူမှုဖြစ်အောင်လှုပ်ဆောင်သူကိုဒီကနေ့ပဲရန်ကုန်ရဲအပ်ဥပဒေ47မူးယစ်ရန်ကားမှုနဲ့ထောင်ရှိရချလိုက်တယ်လို့စမ်းကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဘိုးဘိုးဦးကပြောဆိုပါတယ်။ထို့သူဟာကြည်မြင့်နိုင်မြတ်ထာပူတာဝင်းထဲမှာနေသူဖြစ်ပြီးအခုလိုထောင်ရှိရချရနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်မှာဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးကိုဘိုးဘိုးဦးအမြင်ကတော့
ပုံမှန်ကရဲအုပ်ကြီးပေါ့ဗျာ။ရန်ကုန်ရဲအုပ်ကြီးလို့ခေါ်တာပေါ့နော်။နော်အဲ့ဒီရဲအုပ်ကြီးကြီးတဲ့ဒီပုံမှန်40ကျင်းဟိုပြည်ပြန်ရှိရဆမ်းလိုက်တာကပြည်ခံဝင်ရုပ်ပါပါတယ်။ခံဝင်ရုပ်ပါတယ်ဆိုတာလွတ်လာပြီလို့ရှိရင်ရဲစခန်းမှာ၄တိုင်းနော်သူတို့လက်မှတ်ထိုးနေရမယ်ပေါ့ဗျာ။နောက်တစ်ခါဖောက်စစ်ကြတယ်နောက်ထပ်သူ့ဟိုဘာမှသူ့အိမ်မှာအင်းမှုတစ်ခုကြောင့်ကြာဆက်ပေါ်တာနဲ့ဒီသူ့ကိုဆက်ဆက်အနေနဲ့တစ်ပြေးလောက်ဆက်နိုင်ပါလိမ့်ကော။တရားစွဲရည်ပေါ့နော်ပြည်သူတွေကတရားစွဲရည်ကမရှိခဲ့ဘူးခင်ဗျာ။အမှုခွင့်နဲ့လူပေါ့နော်ဒါအမှုခွင့်နဲ့လူရှိတဲ့အခါကျတော့ရင်းရလေကြားလို့ရတဲ့ပုံမှန်ကိုကြက်ပြီးတော့ဆက်လိုက်တယ်လို့ကျွန်တော်ဒီကထားပါလိမ့်ခင်ဗျာ
။
ဒါနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြံဖက်ဖို့တဲ့သူကိုဒီဆက်ဖို့တဲ့သူကိုစုတ်တော်ရဲ့ဒီလိုကစင်ကြမအနေနဲ့ဟိုဖိစရာတည်းဖြစ်ပါတယ်ဒီရပို့ပြီးတော့တန်မြတ်ရှိပါတယ်ခင်ဗျာဒါအောင်လည်းကျွန်တော်ဆက်လက်ပြီးတော့ကျွန်တော်လက်ရှိမပြတ်တောက်ရှိနေပါတယ်ခင်ဗျာ
အခုရပိုင်းတွင်ဘာသာရေးလူမှုရေးလှုံ့ဆော်မှုပုံစံမျိုးတွေနေရာဒေသအချို့တွေမှာတွေ့နေရပြီးဒါတွေကိုထိထိရောက်ရောက်ဖော်ထုတ်အရေးယူတင်တယ်လို့မြမရေးလေးလာတုံးသက်သူဦးမမောင်စိုးကတုံးသက်ပြောဆိုလိုက်ပါတယ
်လူမျိုးရေးရထိရောက်ကံကြွယ်မှုဒါဘယ်လိုပဲဖြစ်တောင်တွင်းကြီးမြို့လိုဟာမျိုးမှာဖြစ်တာတော့ဒီအကြမ်းဖက်မှုလိုပဲပြောမှာပဲတရားဥပဒေစိုးမိုးမှုဖျက်ဆီးနှောက်ယှက်တာ哦နော်အဲဒါမျိုးလုံဆောင်မှုတွေကိုတကယ်လူညိုရေးဘဲကတိတိကျကျကင်တွင်နိုင်မယ်ဆိုရင်ဖျက်ရှင်းနိုင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့လူမှုအဖွဲ့အစည်းတွေပေါ့ NLD ပါတီဝင်တွေလည်းရှိတာပဲကျွန်တော်လူမှုအဖွဲ့အစည်းတွေကိုပညာပေးတာ哦ကောင်းကောင်းလုပ်နိုင်မှုလိုတယ်
လက်ရှိချိန်ထိရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့ဟိန္ဒူဘာသာဝင်26,000ကျော်နေရဲစွန့်ကထွက်ပြေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင်3သိန်းကျော်လောက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။ပ ီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေအပါဝင်ကျေးရွာတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးမြန်မာအစိုးရတပ်မတော်ကဒေသလုံခြုံရေးနဲ့နယ်မြေရှင်းလင်းရေးတွေဆောင်ရွက်ပေးနေပါတယ်။ဒီလိုနယ်မြေရှင်းလင်းနေတဲ့အပေါ်သတင်းဖော်ပြချက်တွေဟာအစိုးရရဲ့သတင်းဖော်ပြချက်နဲ့နိုင်ငံတကာသတင်းဖော်ပြချက်တွေကွဲလွဲနေသလိုရခိုင်ပြည်နယ်ရေးမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့ရခိုင်နိုင်ငံရေးပါတီတွေပါကလည်းဘလို့ရှုမြင်တယ်လဲဆိုတာတွေကိုတော့ထိုင်းအခြေဆိုင် VOE သတင်းတောက်နိုင်ကွင်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းစူပူအကြမ်းဖက်မှုလှုပ်ဆောင်ချက်တွေဟာနိုင်ငံတကာအကြမ်းဖက်အုပ်စုတွေနဲ့ဆက်နွယ်မှုရှိနေတယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP တွင်းရင်မှုသော်စွန်မြရာစာလင်းကပြောပါတယ
်။ဥပမာဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်လည်းပဲအစွန်ရောက်ဆိုင်တွေရှိတယ်။အာဖဂန်နစ္စတန်တို့ပါကစ္စတန်တို့ဘက်မှာလည်းအစွန်ရောက်ဆိုင်တွေရှိတယ်။အဓိကအပြင်တော့ရခိုင်ပြည်ကိုနီလန်းတဖုံဖုံနဲ့လုပ်တင်တာတခုရှိနိုင်တယ်။ပြီးလို့ရှိရင်ကဘာကြီးပေါ်မှာသွားမုန်းလို့တဲ့ဌာနတွေရှိနိုင်ပါတယ်။အဲဒါကြောင့်ဖြစ်ပေါ်လာတယ်လို့ကျွန်မအနေနဲ့ထင်မြင်သုံးသပ်ပါတယ်။
ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30ခုလောက်ကို ARS တွေခေါ်အကြမ်းဖက်ဖွဲ့ကတိုက်ခိုက်ခဲ့လို့ဒေသခံရခိုင်တိုင်းဒေသတွေဟာနေရာကနေစွန့်ခွာထွက်ပြေးခဲ့ရတယ်လို့မူဆလင်ကျေးရွာကရွာသူရွာသားတွေလည်းတိမ်းရှောင်ထွက်ပြေးခဲ့ရပါတယ်။ဒီလိုတိုက်ခိုက်မှုဖြစ်စဉ်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့သတင်းဖော်ပြချက်နဲ့နိုင်ငံတကာသတင်းဌာနတွေရဲ့ဖော်ပြချက်တွေဟာကွဲလွဲမှုတွေရှိနေတဲ့အပြင်မမှန်ကန်ကန်မဖော်ပြနိုင်ကြတဲ့အတွက်ဒီဒေတာကိုသတင်းမီဒီယာတွေလှုပ်လှုပ်လှက်လှက်သွားရောက်ဖွင့်ပေးသေးတယ်လို့ဒေါ်စောမြတ်ရာစာလင်းကအခုလိုထောက်ပြပါတယ
်ဒီလိုအကြမ်းဖက်အဖွဲ့တွေဟာရရှိထောင်ရှိပြီးတော့မှကျမတို့လူထုတွေကိုတိုက်ခိုက်ဖို့လာတယ်ဆိုတော့ဓာတ်ပုံဟာလက်စီပြောင်းလာအောင်တပုံမှမတက်ဘူးရွာသားတွေကြီးလာတယ်အခုတ်ခံရတယ်ဆိုတာဓာတ်ပုံတွေတော့တက်တယ်တကယ်ကိုလူတွေကဒေါက်တာတွေနဲ့ကြီးလာတယ်ဆိုတာကိုဓာတ်ပုံရရအောင်အနေထားဘာဖြစ်လို့မရှိခဲ့တာလဲကျမတို့နဲ့အင်္ဂလိပ်ရှင်းနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်မှာအယံမီဒီယာလွတ်လပ်တယ်မီဒီယာတွေကအယံကြီးတင်နိုင်တယ်ကျမတို့တိုင်းပြည်ကမလုံနိုင်ဘူးအဲ့လိုအနေထားမျိုးမှာ
ရခိုင်ပြည်နယ်ကအစွန်ရောက်ကြမ်းဖက်ဖွဲ့တွေစက်ကဲခံရပြီးဒီကနေ့ထိရတိတ်တောင်ဗူဒီတောင်မြို့နယ်မှာတပ်မတော်ကနေလုံခြုံရေးယူထားတယ်လို့ဆိုပေမဲ့လည်းလက်ရှိလုံခြုံရေးအားနည်းနေစေဖြစ်ပြီးတော့ကြီးဝသားတွေဟာနေရကနေစွန့်ခွာသိမ်းရှောင်နေရစေလို့ဗူဒီတောင်မြို့နယ်ကရခိုင်မျိုးရပါတီသူဦးစားဦးစားနိုင်ကပြောပါတယ်
ကိုဖြစ်နေတဲ့အာဥစ္စာကနေရာတစ်ခုတည်းမဟုတ်ဘူးလေ။မောင်တော်ဆိုရင်မြောက်ဖက်တစ်ခုလုံးဒီဖက်မှာဆိုရင်တောင်ဖက်ကြည့်ရောတစ်ခုလုံးဒုတိယတော်မှာဆိုရင်တောင်စားအထက်ဖက်မှာတစ်ခုလုံးဖြစ်တယ်။ကျွန်တော်တို့ဒီရေတိတော်မျိုးနေဆိုရင်ဒီဒီပြင်မျိုးနေတစ်ခုလုံးဖြစ်တယ်ဆိုတာလူရနေတော့လိုက်မမီဘူး
။ဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခတ်မှုဖြစ်စဉ်ကြောင့်သီရခန့်တိုင်းရင်းသားနဲ့ဟိန္ဒူဘာရာဝင်2600ကျော်နေရာကနေစွန့်ခွာဆွဲပြေးနေရကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်သားသလိုအစ္စလမ်ပါရာဝင်သုံးသိန်းနီးပါးလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆွဲပြေးရကြောင်းကုလသမဂ္ဂကလည်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အစိုးရအနေနဲ့ပြည်ပကိုဆွဲပြေးတဲ့အရေးအတွက်စီရင်မှန်မှန်မှန်စစ်ဆေးဖို့လိုအပ်သလိုရခိုင်ရေးဟာမြန်မာသားနိုင်ငံလုံးရအရေးဖြစ်မြင်ဖို့လိုအပ်ကြောင်းရခိုင်ပြည်လူမျိုးရေးပါတီ ALP တွင်မှသောစောမြရာစာလင်းကခုလိုဆောက်ပြပါတယ်။
ဒါကိုဘလို့ကင်တယ်မလဲဆိုတာကိုအစိုးရဟာဆိုလို့ရှိရင်ရခိုင်ပြည်ကလူတွေနဲ့လည်းတိုင်ပင်ဖို့လိုအပ်တယ်လို့မြန်မာတနိုင်ငံလုံးရဲ့အရေးဖြစ်တယ်ဆိုတာမျိုးကိုကြည့်ဖို့အများကြီးလိုအပ်ပါတယ
်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးပြည်တွင်းမြင်နဲ့ပြည်ပအမြင်တွေကွဲလွဲမှုတွေရှိနေပါတယ်ကုလသမဂ္ဂပါဝင် UNHCR ဖွဲ့တွေအနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးအစိုးရကင်တယ်ဖြေရှင်းမှုဟာတပတ်ဆုံးကြနေတယ်လို့လည်းပြည်ထင်ဝေဖန်မှုတွေနဲ့တွေ့ကြုံရတဲ့ခြေအနေကြောင့်အစိုးရအနေနဲ့အကောင်းဆုံးနည်းလမ်းနဲ့ဖြေရှင်းသင့်တယ်လို့သောစောမြတ်ရာစာလင်းကပြောပါတယ်
။တိုင်းတွေဖြေရှင်းတဲ့နေရာမှာအတတ်နိုင်ဆုံးအကောင်းဆုံးနဲ့တက်တက်ညာညာဖြေဆုံးနည်းလမ်းနေနဲ့ဖြေရှင်းဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေကအင်အားလုံခြုံသုံးပြုပြီးနေမြေရှင်းလင်းမှုတွေလုပ်နေတဲ့အတွက်ကြောင့်ဒေသခံမူဆလင်တွေတိုင်းနဲ့ချီပြီးတဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကိုလုံရင်းနဲ့ထွက်ပြေးခိုလုံနေတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝမ်ကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်မှုတွေရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြခဲ့တာပါရှင်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့ American Democratic Party ဘက်ကသမ္မတလောင်းဖြစ်ရှင်ပြိုင်ခဲ့တဲ့ Hillary Clinton ကသူ့ရဲ့ဘာတွေဖြစ်ခဲ့သလဲလို့အမည်ပေးထားတဲ့ရွေးကောက်ပွဲရှင်ပြိုင်မှုအကြောင်းရေးသားထားတဲ့စာအုပ်ကိုစတင်ဖြန့်ချိနေတဲ့အခြေအနေကိုလည်းပြောပြပေးဖို့ရှိပါတယ်ရှင်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တယ်တည်သချင်းတွေတောင်းယူလို့တယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်စက်တင်ဘာလ23ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူကျမရေးအစီအစဉ်နဲ့အတူမြမရေးသုံးသပ်ချက်မှာ
ကျွန်တော်တို့နိုင်ငံကအခုကြားပဲတိုက်ခိုက်ခြင်းခံရတဲ့ဆိုတဲ့ဟာတကယ်ဖြစ်ရမှာဖြစ်တယ်ကျွန်တော်တို့ရဲ့နိုင်ငံရဲ့ချိုးချာအာဏာကိုထိပါတဲ့ကိစ္စဖြစ်တယ
်အမေရိကန်ဆိုင်ရာမြန်မာနိုင်ငံတာမတ်ကြီးဦးအောင်လင်းကိုဦးကျော်စံသားဆက်သွယ်မေးမြန်းထားတာနားဆင်ကြရမှာပါဗုဒ္ဓနေ့ညတိုင်းနားဆင်ရတဲ့အားကစားသတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ဒီသမ္မတလောင်းဟီလရီကလင်တန်ရဲ့စာအုပ်စတင်ဖြန့်ချိနေတဲ့အကြောင်းကိုပြောပြချင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနိမ့်ပြီးတစ်နှစ်မကြာခင်မှာပဲသမ္မတလောင်းအဖြစ်ရှင်ပြိုင်ခဲ့သူဟီလာရီကလင်တန်ကရွေးကောက်ပွဲမှာသူ့ကိုထောက်ခံသူတွေမျှော်လင့်ခဲ့တဲ့အတိုင်းဘာကြောင့်မဖြစ်ခဲ့သလဲဆိုတာကိုရှင်းလင်းတဲ့စာအုပ်တစ်အုပ်ထုတ်ဝေလိုက်ပါတယ်။မနေ့ကနယူးယောက်မြို့မှာဘာတွေဖြစ်ခဲ့သလဲလို့နာမည်ပေးထားတဲ့သူ့စာအုပ်ကိုကိုယ်တိုင်လက်မှတ်ထိုးပေးတာကိုကလင်တန်ကိုထောက်ခံသူတွေတန်းစီပြီးတော့စောင့်နေခဲ့ကြပါတယ်။ VOA သတင်းတောက်စလာတီကာဟုတ်ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပါမယ်ရှင်။
ဟီလာရီကလင်တန်ကတော့သူ့စာအုပ်အသစ်ကိုလက်မှတ်ထိုးရင်းထောက်ခံသူတွေနဲ့ပြုံးပြုံးရွှင်ရွှင်ပြောဆိုနေခဲ့ပါတယ်။နယူးယောက်မြို့ဘန်ဆန်နိုဘယ်စာအုပ်ဆိုင်ကြီးရှိမှလူတွေတန်းစီပြီးတော့သူတို့လည်းရောက်ဖို့စောင့်နေကြပါပါတယ်။ကြိုတင်ရထားတဲ့စာမူကိုဖတ်ထားတဲ့ AP သတင်းတောက် Jonathan Lamari ကတော
့ I think for her
ကျွန်တော်သူ့နေရာစဉ်းစားကြည့်တာကတော့ပြီးခဲ့တဲ့တစ်နှစ်ကဘာတွေဖြစ်ခဲ့လဲ။ဘာတွေကြောင့်ရွေးကောက်ပွဲရှုံးလွှင့်ခဲ့လဲဆိုတာနဲ့ဒီလိုရှုံးလွှင့်အောင်အပြင်ကဘယ်လိုအချက်တွေရှိခဲ့တယ်လဲ။ဒေါ်နယ်ထရန့်ကိုရွေးကောက်ပွဲမှာရှုံးခဲ့တာမှာဘာတွေကကိုကိုရန်ကျူးလွန်ခဲ့တဲ့အဖြစ်တွေဆိုတာကိုပြန်ပြောတဲ့အခွင့်အရေးတရားလို့ပဲမြင်ပါတယ
်။ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရှင်ပြန်ခဲ့သူဟီလာရီကလင်တန်ကရီပေါ်ဘလစ်ကန်ပါတီဘက်ကဒေါ်နယ်ထရန့်အပေါ်ဝေဖန်တာကိုမလျှော့ပါဘူး။ဒေါ်နယ်ထရန့်ဟာသမ္မတရာထူးနဲ့ထိုက်တန်တဲ့သူမဟုတ်ဘူးဆိုပြီးရွေးကောက်ပွဲမဲဆွယ်ကာလအတွင်းပြောဆိုခဲ့ပါတယ်။ဒီစာအုပ်မှာလည်းဒီကိစ္စကိုထည့်ရေးထားတယ်လို့ Jonathan Lemery ကပြောပါလေ
She says what she's seen so far
is ခုချိန်ထိမြင်ရတော့လဲ Trump အနေနဲ့သမ္မတမဖြစ်သင့်ဘူးဆိုတာပြနေတယ်လို့သူကဆိုပါတယ်ရုရှားဘက်ကဝင်ဆုဖက်တဲ့ကိစ္စကိုလည်းစာအုပ်ထဲမှာပြစ်တင်ရေးသားထားပါတယ်မကျေနပ်အဖြစ်ဆုံးဝေဖန်ရေးသားထားတာကတော့ FBI Director James Comey ကလေရွေးကောက်ပွဲမှာမဲထဲဖို့နှစ်ပတ်အလိုပဲကြာမှသူရဲ့ email တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့အမှုပြန်ဖွင့်မယ်လို့ကြေညာခဲ့တဲ့ကိစ္စပါ။အ
ိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကတော့ Hillary Clinton ကိုအခုလိုပြန်ပြီးဝေဖန်ပါတယ
်။ I think it's sad that after Hillary Clinton
နေနဲ့တမိုင်းမှာမကောင်းမြင်တာတွေအများဆုံးနဲဆွယ်စည်းရုံးမှုတွေနဲ့ရှုံးနေရပြီးတဲ့အချိန်သူ့ဘဝရဲ့နိုင်ငံရေးခေါင်းဆောင်အဖြစ်နောက်ဆုံးဖြတ်သန်းခဲ့ရတဲ့အချိန်မှာအရန်ကာရောတိုက်ခိုက်ရေးသားတဲ့မှားရွေးတဲ့အကြောင်းအရာတွေရေးပြီးနေရတာစိတ်မကောင်းပါဘူး။
ဟီလာရီကလင်တန်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာအပြတ်အသတ်နိုင်ကြမယ်လို့မျှော်လင့်ထားပေမဲ့သမ္မတရွေးချယ်ရေးအဖွဲ့ရဲ့မဲ229မဲသာရရှိပြီးဒေါ်နယ်ထရန့်က304မဲနဲ့သမ္မတဖြစ်လာခဲ့တာပါမဲပေးသူရေးအတွက်မှာတော့ဟီလာရီကလင်တန်ကိုလူအများမဲပေးခဲ့ပါတယ်ပြိုင်ဘက်တဲ့မဲရေးအတွက်နှစ်သက်သမ9သန်းပို့ပြီးထောက်ခံမဲရခဲ့တာဖြစ်ကြောင်းပါခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မယ့်အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်ရင်းရေးကိုအာယုံဆိုင်ဖို့ပိုရေးကြည့်နေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ စနေနေ့ညတရက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။စနေညတရက်လေးတိုင်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုလူထုကျန်းမာရေးစီစဉ်ကိုနားဆင်ရပါမယ်။အသက်ကင်ဆာယောဂဖြစ်နှုန်းတိရိပ်ရိပ်များလာနေတာကြောင့်ယောဂဖြစ်နိုင်ခြင်းများနေသူတွေအနေနဲ့အသက်ကင်ဆာယောဂဖြစ်စေနိုင်တဲ့အချက်တွေသတိပြုရှောင်ကျင်ပြီးကြိုတင်ဆန်းသက်စစ်ဆေးမှုတွေကိုမကြာခဏလုပ်ပေးဖို့လိုအပ်ကြောင်းထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမိုးကျော်အောင်နိုင်ကိုဒေါက်တာတန့်စောကတွေ့ဆုံမေးမြန်းတင်ပြထားပါတယ်ရှင်
ဒဲကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတွေနဲ့ထိတွေ့မှုတွေများပြားလာတာကြောင့်နှစ်ပေါင်း20ကျော်အတွင်းမှာမြန်မာနိုင်ငံမှာအသေးကင်ဆာယောဂါဖြစ်ပွားမှုနှုန်းတွေတဖြည်းဖြည်းတိုးတက်များပြားလာပါတယ်။အသေးကင်ဆာယောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေများပြားရှိပေမဲ့အရက်တော်သုံးတာနဲ့ဘီပိုစီပိုကူးစက်ခံရတာတွေဟာအသေးကင်ဆာယောဂါဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါရစေ။အ
သေးကင်ဆာကလွန်ခဲ့တဲ့နှစ်ပေါင်း20 30တည်းရှင်လိုက်လို့ရှိရင်အခုမှဆရာတို့ဗမာပြည်မှာဖြစ်များလာတာပါဟုတ်ကဲ့ဒါကင်ဆာတွေဖြစ်တာတွေများလာကြတယ်တွေ့ရတယ်တွေ့ရတဲ့အခါမှာဘာနဲ့နှီးနွယ်နေလဲဆိုတော့ခုနကမေးတယ်ဘာကြောင့်ဖြစ်ရတယ်လဲဆိုတော့အကြောင်းရင်းနေနဲ့သွားနှီးနေတယ်ပေါ့နော်အဲ့တော့ဒီဒါကင်ဆာဖြစ်စေတဲ့အကြောင်းရင်းနေနဲ့ထိတွေ့မှုများလာလေဒါကင်ဆာဖြစ်ပွားမှုတော့များလေပေါ့ဟုတ်တော့ဒါကင်ဆာဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒီသဲအောင်သားဝါဘီဘိုးစီဘိုးပေါ့နော်အဲ့တော့ဘီဘိုးစီဘိုးတွေကလည်းခါတိုင်းတက်ပို့ပြီးတော့တွေ့များလာရင်တစ်ဖက်မှာလည်းသူ့ရဲ့နောက်ဆက်တွဲဖြစ်တဲ့ဒါကင်ဆာဖြစ်ပွားမှုတွေများလာတယ်ပေါ့နော်အဲ့တော့ဒီဘီဘိုးဘီဘိုးပြန့်နှံ့မှုတိတ်မများစဉ်ကာလတုန်းကတော့ဒီအသေးကင်ဆာကိုဇာတ်လုံးငယ်တုန်းကအတွေ့အများဆုံးအကြောင်းကတော့အရက်တောက်လို့ပေါ့ Alcoholic liver disease ပေါ့အဲ့ဒီကနေတစ်ဆင့်အသေးကင်ဆာဆက်ပြီးကူးသွားတာတွေဇာတ်လုံးတွေ့ဖို့တာပေါ့နော
်အရင်မတောက်တဲ့သူတွေနဲ့အသိအောင်အတော့ဘီဘိုးစီဘိုးကူးဆက်ခြင်းမရှိတဲ့သူတွေမှာလည်းအသေးကင်ဆာရောဂါဖြစ်နိုင်ပါသေးတယ်မှုတက်တဲ့အစားအစာတွေနဲ့အကင်စာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါတယ
်အစားအသောက်ထဲမှာပါတယ်ဇာတ်လုံးဒီ alpha toxin ဆိုတဲ့မှုပေါ့အမို့ပိုးကတော့ဇာတ်လို့လည်းလူနာတွေကိုပြောပါတယ်။မို့ပါတဲ့စာတွေမစားနဲ့လို့ပြောတာပေါ့နော်။အဲ့တော့မို့ပါတဲ့အစားအသောက်တွေကိုသူကစားမလဲပေါ့။နော်။အဲ့တော့ပါမန်းမသိလို့စားဖြစ်ကြတယ်။အဲ့တော့ဘလို့နေရာမှာပါမန်းမသိလဲဆိုအဖြစ်အများဆုံးကဇာတ်လို့မြုပ်သီးမို့တဲ့။မြုပ်သီး၆တွေတန်းပြီးတော့ထဲထဲမှာမို့ရှိနေတယ်မသိဘဲနဲ့ဇာတ်ကကြိတ်လိုက်ပြီးသွားရင်အဲ့ဒီမို့ကမြုပ်သီးမို့ထဲမှာရောနေတယ်မမြင်ရဘူး။ဒါပေမဲ့သူ့ရဲ့အာနိသင်ရှိတယ်။အဲ့ဒါတွေကိုအမြဲတမ်းဆွဲပြီးစားမယ်ဆိုရင်အသေးထိခိုက်ပြီးသဲကင်ဆာဒီပဲမို့တက်ဆိုရင်ကြိတ်လိုက်ရင်ပဲမို့ဖြစ်သွားတယ်အဲ့တော့တုတ်ထဲမှာပါသွားတယ်မို့ပါမှမသိဘူးစားပြည့်တယ်ဆိုတော့ဒါလေးတွေကိုအဓိကထားပြီးရှောင်ပေးဖို့လိုနိုင်တယ်ပေါ့နော်နောက်တစ်ခုက nitrosamines လို့ခေါ်တဲ့ compound ပေါ့အဲ့ဒါကဘေးကထွက်လဲဆိုတော့အကင်စာတွေစာတေးနော်တားကင်ငါးကင်မီးနဲ့အသားငါးနဲ့ဓာတ်ရိုက်ထိတွေ့ရင်အဲ့ဒီကနေ nitrosamines ဆိုတဲ့ compound ထွက်လာတယ်အသေးကင်စာဖြစ်ဖို့များတယ်ဒါကြောင့်စားအသောက်တွေကလည်းပဲဒီအသေးကင်စာဖြစ်တဲ့တည်းမှာအဓိကပါဝင်နေတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း20 30မှာဒီကင်ဆာတွေကတိတ်ပြီးတော့ဗမာတွေစားသုံးမှုတိတ်မရှိ။နောက်ပိုင်းမှာဒီစားတောက်တွေစားလာတော့အသေးကင်ဆာဖြစ်ပွားမှုတော့လည်းပုံများလာတယ်လို့ယူဆတယ
်။အဝါလွန်တဲ့သူတွေနဲ့အသေးစီဖုံးတဲ့သူတွေဟာလည်းအသေးကင်ဆာရောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်။ကိုယ်လေးချင်းရှော့ချတာနဲ့သွေးရင်းအစီတဲ့ရော်နေအောင်လှုပ်ဆောင်တာတွေဟာအသေးကင်ဆာရောဂါဖြစ်မဲ့အခွင့်အရေးကိုရော့ကျစေနိုင်ပါတယ်။သွေးကြွဆွေးကြွဝေးနာရှင်တွေဟာလည်းအသေးကင်ဆာယောဂဖြစ်ဖို့အခွင့်အရေးရှိနေတာကြောင့်ဆန်းသက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်သင့်တယ်လို့ပြောပါတယ်
။တခြားအကြောင်းတွေထဲမှာဆိုရင်တော့ဒီအသေး60သောယောဂတွေမှန်သမျှကတစ်ချိန်ချိန်မှာအသေး600နေအသေးကင်ဆာကိုကူးသွားတတ်တယ်။ဒါကြောင့်အသေး60နိုင်သောယောဂမှန်သမျှဒီလေအသေးကင်ဆာဖြစ်စေတဲ့အကြောင်းတွေထဲမှာပါဝင်နေတယ်ပေါ့နော်။အဲ့တော့အရာတွေထဲမှာဘာတွေပါမလဲဆိုတော့အသေးစီပုံတာနော်လူတွေပထမအသေးစီပုံနေဆိုရန်တချို့တွေကြောက်တယ်။နောက်ပိုင်းကျတော့သိမကြောက်ကြတော့နော်အသေးစီဖုံးရာနေဆရာတို့ကအသေး60အဆင့်ရောက်သွားနိုင်နေအဲ့ဒီကနေလည်းအသေးကင်ဆာကူးစက်နိုင်တယ်အဲ့တော့ပြောင်းသွားနိုင်တယ်ပေါ့နော်အဲ့တော့ဒီအသေးစီဖုံးကဘာနဲ့တကားဆက်ဆက်နေတယ်လဲဆိုတော့အဝလွန်တာကိုယ့်ရဲ့လေးချိန်ကြီးများလာတာစီးကြိုယောဂါရှိတာဒါဒီနဲ့ဆက်ဆက်တယ်အဲ့တော့ပြန်ပြီးတစ်ဖက်ကပြန်ကြည့်မယ်ဆိုစီးကြိုရှိတဲ့လူအဝလွန်တဲ့လူတွေဒီအသေးကင်ဆာဖြစ်ဖို့ရာတိုင်းကိုပိုများတယ်ဆိုတော့ဆရာတို့တွေးရှိချက်တွေလည်းရှိတယ်
အသေးကင်ဆာယောဂါဖြစ်ပွားမှုနှုန်းဟာတရရေများပြားလာနေတာကြောင့်ယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့အသေးကင်ဆာယောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်ပြီးကြိုတင်ဆန်းသက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုအပ်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါလူလူကြမာရေးခန္ဓာကိုခုလိုဗုဒ္ဓဦးနဲ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်
ရခိုင်ရေးကြောင့်နိုင်ငံတကာအတိုင်းဝမ်းရဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံအတွက်နိုင်ငံတော်ကိုကူစားပြုနေတဲ့တန်တမန်တွေကဘယ်လိုပံ့ပိုးဆောင်ရွက်နေကြပါသလဲ။တန်ကင်းတမန်ကင်းနဲ့အထောက်မှုဟာဘယ်လောက်ထိရောက်သလဲဆိုတာအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတန်မတ်ကြီးဦးအောင်လင်းကိုဥကြော်ဆန်သားကဆက်သွယ်မေးမြန်းထားပါတယ်ရှင
်။မြန်မာနိုင်ငံဟာအခုခါမှာနိုင်ငံတကာဖိအားတွေနဲ့အများကြီးရင်ဆိုင်နေရပါတယ်။အမကြီးကမြန်မာနိုင်ငံတော်ကိုကူစားပြုနေတဲ့ပုံကိုကြောင့်လည်းပိုတွေးရလိမ့်မယ်ထင်ပါတယ်ဒီကိစ္စတွေကိုကျွန်တော်တို့သတင်းသမားတွေအနေနဲ့ကြည့်ကြပါလိမ့်တချို့နိုင်ငံတွေကသဘောယိုးနဲ့ဖိအားပေးတယ်လို့ထင်ရတယ်လို့တချို့နိုင်ငံတွေကလည်းသူတို့ရဲ့အကျိုးစီးပွားတစ်ခုခုနဲ့ဆက်ဆက်ပြီးတော့ဖိအားပေးနေတယ်ဆိုတာမျိုးစဉ်းစားလျက်တွေ့ရပါတယ်အမကြီးဘယ်လိုပြောလို့ပါလဲခင်ဗျာ
ဟောမှာပြီဦးကျော်စံသားကျွန်တော်အခုလိုဦးကျော်စံသားတို့နဲ့စကားပြောခွင့်ရတဲ့အတွက်လားကျွန်တော်အနေနဲ့ကျေနပ်ပါတယ်ကျေးဇူးလည်းတင်ပါတယ်ကျွန်တော်အနေနဲ့ပြောခွင့်ရတဲ့အချိန်မှာကျွန်တော်မြန်မာပြည်သူတွေကိုကျွန်တော်တို့ဝါရှင်တန်မြို့မြန်မာတန်ရုံကဘာတွေလုပ်နေပါတယ်ဆိုတဲ့ဟာလေးတော့ကျွန်တော်ပြောပြရစ
ီ
ဝါရှင်တန်မြို့မြန်မာတန်ရုံအနေနဲ့တကူလို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမဲ့ကိစ္စနိုင်ငံတော်ဟာဆိုလို့ရှိရင်ကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကမ္ဘာမှာရှိတဲ့ကျွန်တော်အခုတာဝန်ထမ်းဆောင်နေတဲ့အမေရိကန်နိုင်ငံနေပြီးတော့ကိုယ်နဲ့ထိတွေ့ဆက်ဆံနေတဲ့လူတွေအားလုံးကိုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ဥတော်စံတာတို့ကနေတစင်းမြန်မာပြည်သူပြည်သားတွေကိုပြောပြစေ
ဟုတ်ကဲ့ဆံမကြီးပြောတဲ့စကားကိုလည်းကျွန်တော်ဒီတိုင်းရှင်းပြပါမယ်ဆိုတော့ကျွန်တော်ရဲ့မိလုံးကိုပြန်စားရင်အဲ့လိုနိုင်ငံတကာကမြန်မာနိုင်ငံကိုဖိအားပေးကြတဲ့နေရာမှာတချို့နိုင်ငံတွေကတော့သဘောယိုးနဲ့ပေးတဲ့ပုံစံမျိုးတွေ့ရမှာတချို့ကတော့သူတို့ရဲ့အကျိုးစီးပွားတရားရနဲ့ဆက်ဆက်ပြီးတော့တစ်ဖက်သက်ဖိအားပေးတဲ့ဆိုတာမျိုးလည်းစဉ်းစားစရာတွေ့ရပါတယ်ဆံမကြီးဘာပြောချင်ပါလဲခင်ဗျာ
အရာနဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းဟာဆိုလို့ရှိရင်နိုင်ငံတကာဆက်ဆံရေးလုပ်တဲ့နေရာမှာသူတို့ရဲ့မိမိရဲ့အကျိုးစီးပွားကိုအဓိကထားပြီးတော့ဦးတည်ပြီးတော့ပြောကြပါတယ်ပြောရတဲ့နေရာမှာနိုင်ငံတွေကနေပြီးတော့သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့သူတို့ရဲ့မူဝါဒဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကမပြောလိုပါဘူးကျွန်တော်အနေနဲ့ပြောချင်တဲ့ဟာကတော့ကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ကိုကျွန်တော်တို့ရင်ဆိုင်နေရတဲ့ကိစ္စတွေကိုဘလူဖြည့်ရှင်းနေတယ်ဆိုတဲ့ဟာလေးကိုပဲကျွန်တော်ဆောင်ရွက်နေပါတယ်ဆိုတဲ့ဟာလေးတော့ပြောပြပါစေ
။ဟုတ်ကဲ့ပြပါခင်ဗျာ
။အဲ့လိုနေရာမှာကျွန်တော်တို့နိုင်ငံကအခုအကြမ်းဖက်တိုက်ခိုက်ခြင်းခံရတဲ့ဆိုတဲ့ဟာတကယ်ဖြစ်ရမှန်ဖြစ်တယ်။ကျွန်တော်တို့ရဲ့နိုင်ငံရဲ့ချိုးချာအာဏာကိုထိပါတဲ့ကိစ္စဖြစ်တယ်။ဖြစ်တဲ့နေရာမှာကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေရာမှာလဲတဲ့လုံခြုံရေးတပ်ဖွဲ့တွေဟာဆိုလို့ရှိရင်ပြည်ပဆိုင်ရာဥပဒေနဲ့အညီတုံ့ပြန်ခြင်းသာဖြစ်ပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ဟာဆိုလို့ရှိရင်ကျွန်တော်နဲ့ဆက်ဆက်နေတဲ့ကျွန်တော်ဆက်သွယ်နေတဲ့လူတွေအားလုံးအမေရိကန်အစိုးရဘက်နဲ့အမေရိကန်နိုင်ငံမှာရှိတဲ့ဒီလွှတ်တော်ဘက်ကတာဝန်ရှိတဲ့လူတွေအပြင်ကိုကြံတဲ့လူမျိုးဖွဲ့စည်းမှရှိတဲ့လူတွေအားလုံးကိုလည်းကျွန်တော်အနေနဲ့ကျွန်တော်တတ်နိုင်စွမ်းရှိသလောက်ကျွန်တော်ရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ပြောပြပါမယ
်ဒီလိုတမကြီးတို့ဘက်ကရှင်းပြတဲ့အခါမှာဘလောက် convince ဖြစ်ပါလဲဒီလူတွေဘလောက်သဘောပေါက်လက်ခံနိုင်တဲ့အခြေအနေရှိပါလဲခင်ဗျာအဲဒီအကြောင်း
အဲ့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်နားလည်တဲ့လူတွေမြန်မာနိုင်ငံကိုရောက်ပို့တဲ့လူတွေကတော့နားလည်ကြပါတယ်။နောက်တစ်ခုကတော့ကျွန်တော်အနေနဲ့အားရတာကအမေရိကန်နိုင်ငံအစိုးရကကျွန်တော်တို့နိုင်ငံအပေါ်ကိုအထူးသူတို့အနေနဲ့စိုးရင်ဖြစ်တယ်ဆိုတဲ့ဟာတွေကိုလည်းပြောတယ်။ပြောပေမဲ့လည်းကျွန်တော်တို့နိုင်ငံအပေါ်ကိုယုံကြည်မှုလည်းရှိတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံနဲ့လည်းပဲဆက်သက်ပြီးတော့လက်တွဲဆောင်ရွက်ဖို့ရှိတယ်ဆိုတဲ့ဟာပြောတဲ့အားတော့ကျွန်တော်အနေနဲ့အားရမိပါတယ်။
အစကတည်းကအမေရိကန်ဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာပထမဥပမာအစိုးရထောက်မနှွေးထွေးတော့ဘူးလို့လူတွေကသုံးသပ်နေကြတဲ့အခါမှာအခုလိုပြဿနာတွေဝေဖန်စရာတွေဖြစ်လာတဲ့အတွက်ကြောင့်နိုင်ငံဆက်ဆံရေးကပိုပြီးစဉ်းစားကြတာဖြစ်သွားလိမ့်မလားလို့တချို့ကတွက်ကြပါတယ်အဲ့ဆိုတော့အဲ့လိုမဖြစ်လာနိုင်ဘူးပေါ့တမကြီ
းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ရှင်းပြရမယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာတာဝန်ခံဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးမစ္စတာမာဖီယာနေပြီးတော့သတင်းစာသမားတွေတွေ့တဲ့ခံစားပြောခဲ့တဲ့အားလေးကိုကျွန်တော်ပြန်ပြီးတော့ကောင်းထုတ်ပြစေမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်မိဖက်နိုင်ငံတွေဖြစ်တယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကိုအမေရိကန်နိုင်ငံဆိုလို့ရှိရင်အများအားပေးနေတယ်ဆိုတဲ့ဟာပြောတာကကျွန်တော်တို့ဘောသူတို့နားလည်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်သူအနေနဲ့နောက်တစ်ခုကပြောကြသွားတာကဘာလဲဆိုတော့မြန်မာနိုင်ငံကိုကြည့်ကြည့်ပါတဲ့မျိုးတိုင်းမှာဆိုလို့ရှိရင်ဗုဒ္ဓဘာသာတွေမကပါဘူးတဲ့မွတ်စလင်တွေလည်းရှိတယ်ခရစ်ယာန်တွေလည်းရှိတယ်နောက်ပြီးတော့ဟိန္ဒူတွေလည်းရှိတယ်နောက်ပြီးတော့အခြားဘာသာမျိုးမျိုးကိုးကွယ်တဲ့လူတွေရှိပါတယ်တဲ့ဒါမျိုးကြီးတွေအားလုံးမှာရှိနေတဲ့ဟာတွေကိုတဲ့မ
နားလည်ဖို့လိုတယ်တဲ့မြန်မာနိုင်ငံမှာတိုင်းရင်းသားပေါင်း100ကျော်ရှိတဲ့အပြင်ကိုမြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ကိစ္စဆိုလို့ရှိရင်အင်မတန်ကိုနဲ့နေတယ်ဒါကြောင့်မို့မြန်မာနိုင်ငံပေါ်ကိုသူတို့အနေနဲ့ဟာနားလည်တယ်ဆိုတဲ့သဘောမျိုးပြောတဲ့စကားတွေကိုသူပြောသွားပါတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ကိုသူတို့တိမှပြုတဲ့စကားတွေဖြစ်ပါတယ်ဒါကြောင့်မို့လဲကျွန်တော်အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတခုတည်းမကဘူးအမေရိကန်လွှတ်တော်မှာရှိတဲ့တာဝန်ရှိတဲ့လူတွေနဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်ရပ်တွေကိုအမြဲတမ်းကျွန်တော်ရှင်းလင်းတင်ပြနေပါတယ်ဆိုတဲ့ဟာလေးကိုလည်းမြန်မာပြည်သူတွေကိုပြောပြပေးပါ
ဟုတ်ကဲ့နောက်တချို့ကတွေ့ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတကာမီဒီယာတွေကပို့နေရဲ့ရေးသားနေတဲ့သတင်းတွေဟာသိတစ်ဖက်ဆောင်းမင်းဖြစ်တယ်အဲ့ဒါကြောင့်အဖြစ်မှန်ထင်ထအောင်ပို့ပြီးဖွင့်ပေးတဲ့အဲ့ဖြစ်ရဖြစ်နေတဲ့နေရာတွေကိုမီဒီယာလောကသာသိနေပြန်ကြိုက်ကလည်းပို့ပြီးထိထိရောက်တုံ့ပြန်တဲ့လိုဝေဖန်ကြပါတယ်ဒီကိစ္စကိုဆံမကြည့်ဘယ်လိုထင်ပါလဲပို့ပြီးဖွင့်ပေးတယ်လို့မထင်ဘူးခင်ဗျာ
အခုအနေနဲ့မီဒီယာတွေကိုကျွန်တော်တို့အနေနဲ့ဖွင့်ပေးထားပြီးဖြစ်ပါတယ်ဥကြော်စံတာရောရဲ့ VOA ရဲ့သတင်းတောက်ကလည်းရခိုင်ပြည်နယ်မှာရောက်ရှိနေတယ်ဆိုတာလည်းကျွန်တော်သိရပါတယ်ဒီသတင်းတောက်အနေနဲ့သတင်းတောက်တွေပြည်ပသတင်းတောက်တွေမှာသူတို့မြင်တဲ့ဟာတွေကိုသူတို့ရေးတဲ့နေရာမှာမြင်တဲ့အတိုင်းရေးဖို့လိုအပ်ပါတယ်သူတို့မြင်တဲ့ဟာတချို့တစ်ဘက်ကိုပဲသူတို့လိုတဲ့ပုံစံမျိုးနဲ့ရေးဖို့မေးသားမျိုးကိုအရေးကြီးပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်မြင်ပါတယ်ခင်ဗျအ
ခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကနေဆက်ကိုသွားပြီးတော့သူတို့အခေါ်ရူဟင်ညာပေါ့လေအဲ့ဒီလူတွေအတွက် safe zone လုံခြုံတဲ့နေမြေစီကြသတ်မှတ်ပေးဖို့တောင်းဆိုနေရပါတယ်ဒီဟာရဲ့အလားအလာကိုသံမကြည့်ပဲလို့မြင်ပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတာဝန်ရှိတဲ့အစိုးရဘက်ကနေသူပုံကိုယ်တွေပြောထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွေကနေပြီးတော့ထွက်သွားတဲ့လူတွေတဲ့မှာမြန်မာပြည်မှာတကယ်ပဲနေထိုင်နေဆိုတော့သူတို့အနေနဲ့ထောက်ထားတယ်ပြမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အချိန်မရွေးပြန်ပြီးတော့စစ်စစ်ပြီးတော့ခေါ်ယူဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုပြောထားပြီးဖြစ်ပါတယ်နောက်တစ်ခုကဒီလူတွေကတကယ်ပဲသူတို့ဒေသမှာငြင်းငြင်းချမ်းချမ်းနဲ့အားလုံးနဲ့တဟဇာတာဖြစ်အောင်တကယ်နေထိုင်လူတဲ့လူတွေဖြစ်မယ်ဆိုလို့ရှိရင်သူတို့အနေနဲ့တစ်ဖက်ကိုထွက်ပြေးတိမ်းရှောင်စရာမလိုဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဒေသမှာပဲရှိတဲ့မွတ်စလင်အတိုင်းဝိုင်းတဲ့မှာသူတို့အိုးရင်စီစဉ်နေကိုစိုးရင်လို့ကျန်တဲ့community ပေါ့ကျန်တဲ့အဖွဲ့အစည်းတွေနဲ့ငင်းငန်းစွာနေထိုင်တဲ့လူတွေဟာဆိုလို့ရှိရင်အစိုးရတာဝန်ရှိတဲ့လူတွေကိုသူတို့ကကူညီတောင်းပြီးတော့အစိုးရတာဝန်ရှိတဲ့လူတွေကလည်းသူတို့ရဲ့လုံခြုံရေးကိုအာမခံပေးတဲ့ဟာတွေသူတို့လုပ်ပေးနေတဲ့ဟာကိုလည်းတွေးမြင်နိုင်ပါတယ်။ဒါတွေကိုနိုင်ငံတကာကလည်းပြောပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မို့တကယ်ပဲသူတို့ကဆိုလို့ရှိရင်ငြင်းချမ်းစွာနေထိုင်ခြင်းနဲ့တကယ်ပဲတဟဆာသာရှိရှိနေထိုင်တဲ့လူတွေဆိုလို့ရှိရင်ဘာမှတစ်ဖက်ကိုထွက်ပြေးစရာမရှိပါဘူး။သူတို့အကူအညီလိုမယ်ဆိုလို့ရှိရင်လည်းအကူအညီတောင်းတဲ့အခါမှကြရင်လုံခြုံရေးအဖွဲ့အနေပြီးတော့နိုင်ငံတကာစီမင်းစည်းကမ်းဥပဒေနဲ့ညီလို့ပေးဖို့ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့ပြောပြရစ
ီ။ဘင်္ဂလားဒေ့ရှ်မြန်မာအင်းဒီဂျင်းနိုင်ငံဆက်ဆံရေးကဘယ်လောက်ထိယိုယွင်းသွားနိုင်ကြရှိပါလဲ။တကယ်လို့ဒီကိစ္စသားမပြေလည်ခဲ့ရင်တမကြီး
။ကျွန်တော်တို့ကတော့အင်းဒီဂျင်းနိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ရဲ့မူဝါဒကိုတော့ပြောင်းလဲမှုမရှိပါဘူးဆိုတဲ့ဟာကိုတော့မြန်မာပြည်အနေနဲ့ကျွန်တော်ပြောပြရစီ။နိုင်ငံသားရေးဝန်ထမ်းတယောက်အနေနဲ့ပြောပြရစီ။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့တဖက်နိုင်ငံကကျွန်တော်တို့ပေါ်ဘလောက်စည်ရင်းကောင်းစေတနာရှိတယ်ပူးပေါင်းဆောင်ရွက်မှုရှိတဲ့ပုံမှာမူတည်ပြီးတော့တဖက်နိုင်ငံကျွန်တော်တို့ထိတွေ့မှုဟာဆိုလို့ရှိရင်အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုနိုင်ငံတကာကမြန်မာနိုင်ငံကိုလူဖိအားပေးတာတွေဝေဖန်တာတွေစိတ်များနေတဲ့အချိန်မှာမကြခင်ပဲကုလသမဂ္ဂအထွေထွေညီလာခံလည်းကျင်းပတော့မှာဖြစ်ပါတယ်အဲ့ဒီညီလာခံမှာပြီးခဲ့တဲ့နှစ်ကတော့ဒေါင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့ပြောကြခဲ့ပါတယ်နိုင်ငံတကာကလည်းဘာမှအဲ့ဒီကိစ္စကိုတော့ပြန်ပြောကြတာမတွေ့ပါဘူးဆိုတော့ပြည်သူတွေကဒေါင်ဆန်းစုကြည်ပြောရင်ပုံပြီးထိရောက်မယ်ဆိုတဲ့မျှော်လင့်ချက်ရှိကြပါတယ်ဒါပေမဲ့အခုခါမှာဒေါင်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်ဘူးပြည်တွင်းကိစ္စကိုဦးစားပေးနေရတဲ့ဘာညာဆိုတဲ့သတင်းထွက်လာတော့ဒေါင်ဆန်းစုကြည်တက်သင့်တယ်လို့လူတွေကထင်ကြပါတယ်သမကြီးဘယ်လိုသဘောပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါင်ဆန်းစုကြည်ရဲ့နောက်ပြီးတော့နိုင်ငံတော်ရဲ့ခေါင်းဆောင်ပိုင်းကသူတို့အနေနဲ့နိုင်ငံရဲ့ပဂရီနေထားကိုသူတို့ပို့ပြီးတော့တိရှိတဲ့လူတွေဖြစ်ပါတယ်။အကယ်၍မြန်မာဒေါအောင်ဆန်းစုကြည်ကတောင်းပေးတဲ့လူတယောက်ကဆိုလို့ရှိရင်လည်းသူ့ရဲ့ဘူဝါဒသူမြန်မာနိုင်ငံကဘာတွေဆောင်ရွက်နေလဲဆိုတဲ့ဟာကိုလည်းအတိအကျကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြောကြားနိုင်မဲ့လူကိုယုံကြည်တဲ့လူကိုသာဆေလွတ်မယ်လို့ကျွန်တော်ယုံကြည်ပြီးသားဖြစ်ပါတယ်။ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံကနေပြီးတော့ဆေလွတ်တဲ့ဒေါအောင်ဆန်းစုကြည် ရဲ့ကိုယ်စားလှယ်ကိုကူညီပံ့ပိုးဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာလေးကိုတော့သင်ပြပေးရစေ
။ဟုတ်ကဲ့။နောက်တစ်ခုအဲ့နိုင်ငံသားဆက်ဆံရင်းနှီးမဲ့ပတ်သက်တဲ့ကိစ္စမေးပြရစေ။ဒီမြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်မှာအင်းဒီချင်းနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယကလည်းစီးပွားရေးအဖြစ်ရောမဟာဗျူဟာအရပါအပြိုင်ဆိုင်စိတ်ဝင်စားနေရတာဖြစ်ပါတယ
်။ဟုတ်ပါတယ်
။တရုတ်ဆိုရင်ဒီကိစ္စကိုသူတို့ကိုယ်တိုင်ဝင်ပြီးစစ်ဆေးပေးပြရစေပါ냐ကန့်လန့်နေတာရှိပါတယ်။ဆိုဒီနိုင်ငံပြိုင်ဆိုင်စိတ်ဝင်စားနေမှုကရောအခုရခိုင်ပြည်နယ်ဖြစ်ရတဲ့အပေါ်မှာကြရရက်ခတ်မှုဘယ်လောက်ထိရှိလာနိုင်တယ်ထင်ပါလဲသမကြီး
။ကျွန်တော်တို့ကတော့နိုင်ငံတော်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုရခိုင်ပြည်နယ်ဖွံ့ဖြိုးရေးအဖွဲ့အစည်းကိုနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ကနေပြီးတော့ပူးဆောင်ပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အခုဖြစ်ရကဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စကိုအနှောက်အယှက်ဖြစ်အောင်လုပ်တဲ့ဖြစ်ရတစ်ခုသာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့နိုင်ငံတော်အပိုင်းကနေပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲ့ဒီဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းတွေထဲမှာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အိန္ဒိယနိုင်ငံနဲ့ကူပေါင်းဆောင်ရမယ့်ကိစ္စတွေဟာဆိုလို့ရှိရင်ဆက်လက်အကောင့်ထဲသွားဖို့ရှိပါတယ်လို့ပဲကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တာတစ်ခုကတော့အခုဒီထွက်သွားတဲ့လူတွေထဲမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ထိုက်တဲ့လူတွေကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့မြန်မာအစိုးရဘက်ကပြောထားပါတယ်။ဆိုတော့ဒီကိစ္စမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးဖို့စီစဉ်တဲ့ကိစ္စမှာသူတို့ခံကျင်တဲ့နာမည်ကိုမခံယူရလို့ဆိုပြီးတော့တချို့ကတော့ငင်းဆန်ကြရတယ်ဆိုပြီးတော့တွေ့ရပါတယ်။ဒီအခက်အခဲကိုကြော်လော့နိုင်ဖို့ကဘယ်လိုนีลันสิเลยถิ่มมาเลยถ้าจั่วถอดနိုင်มั้ยဆိုရင်တော်တော်လေးအဆင်ပြေသွားမယ်လို့ကျွန်တော်ထင်ပါတယ
်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့อ่ะဆိုလို့ရှိရင်1982ခုနှစ်နိုင်ငံသားဥပဒေကိုအခြေခံပြီးတော့နိုင်ငံသားပြုခွင့်ရမယ့်လူတွေအတွက်ကိုလမ်းစာအကုန်လုံးဖွင့်ထားပြီးသားဖြစ်ပါတယ်နိုင်ငံသားဖြစ်ချင်တဲ့လူတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်မို့သူတို့လိုချင်တဲ့ခေါ်ဝေါ်ကဘယ်သုံးမလားတကယ်ပဲရေရှည်သူတို့အကျိုးကိုပေါ်ဆောင်နိုင်မဲ့နိုင်ငံသားဖြစ်မှုနောက်ပြီးတော့နိုင်ငံသားတွေရဲ့ခံစား권ကိုသူရမယ်ဆိုတဲ့ဟာကိုသူတို့တွက်ချက်ပြီးတော့သူတို့ဆုံးဖြတ်တဲ့ကိစ္စလို့ကျွန်တော်ယူဆပါတယ
်ဥကြဆန်တာရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြာနေတဲ့အားကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါတပတ်သတင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်
ပါကျွန်တော်ရနိုင်မှာဗီဒီယိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စပိန်နိုင်ငံသားရာဖယ်နာဒယ်ဟာအမေရိကန်အိုပန်ကိုဘိုးဆွဲပြီးတော့ Grand Slam Champion ဆုကို16ကြိမ်ရသွားပြီဖြစ်ပါတယ်။လာမယ့်ဘောလုံးရာသီကစပြီးတော့ဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကိုရာသီမစခင်မှာပိတ်ဖို့ Premier League ကသဘောတူလိုက်ပါပြီ။ Atletico Madrid အသင်းကတော့နီးပြ Diego Simeone နဲ့2020အထိစာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နော်။
American Open Tennis ပြိုင်ပွဲတွေကတော့တနင်္ဂနွေနေ့ကပြီးသွားခဲ့ပါပြီ။အမျိုးသားတူချင်း Final မှာဘိုလူးခဲ့ကြတာကတော့ Spain နိုင်ငံကကမ္ဘာအဆင့်တ Rafael Nadal နဲ့ South Africa က Kevin Anderson တို့ဖြစ်ပြီး Nadal က Anderson ကို 6-3 6-3 6-4 နဲ့၃ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာ Nadal အတွက်တော့ American Open ကို၃ချိန်မြောက်အနိုင်ရလည်းဖြစ်ပါတယ်။ Nadal ဟာအခုနှစ်မှာပြင်သစ် Open ကိုလည်းနိုင်ခဲ့တာကြောင့်သူ့အတွက်တော့ဒါဟာအခုနှစ်တွင်မှဒုတိယမြောက် Grand Slam Champion ဆုဖြစ်သလို16ခုမြောက် Grand Slam Champion ဆုလည်းဖြစ်ပါတယ်။ဒီကနေ့တွင်မှာဒဏ်ရာကြောင့်အောင်မြင်မှုတွေနဲ့အလံဝေးခဲ့ပြီးတဲ့နောက်အခုလိုတစ်နှစ်အတွင်းမှာ American Open နဲ့ပြင်သစ် Open တွေကိုပြန်ပြီးတော့အနိုင်ရလိုက်တဲ့အပေါ်မှာသူ့အနေနဲ့မယုံနိုင်လောက်အောင်ဖြစ်မိတယ်ဆိုပြီးတော့ Nadal ကပွဲပြီးမှပြောခဲ့ပါတယ်ခင်ဗျာအမျိုးသမီးတူချင်း Final မှာတော့ American က Sloane Stephens နဲ့ Madison Keys တို့ဘောလုခဲ့ကြတာဖြစ်ပါတယ်နှစ်ယောက် Sloane အတွက်ဒါဟာပထမဆုံး Grand Slam Final ဖြစ်တာကြောင့်နိုင်တဲ့သူအတွက်ပထမဆုံး Grand Slam ဆုဖလားကိုရမှာလည်းဖြစ်ပါတယ်စနေနေ့ကကစားတဲ့ final မှာစီးတဲ့အဆင့်83ရှိတဲ့ Sloane Stephens ကအဆင့်55 Madison Keys ကို 6-3 6-3 ကြာနဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ပြီးခဲ့တဲ့ January လကဒဏ်ရာကြောင့်ခွဲစိတ်ကုသမှုခံယူပြီးအခုလို American Open Champion ဖြစ်လာတဲ့အပေါ်မှာသူ့အနေနဲ့မယုံနိုင်အောင်ဖြစ်မိကြအောင်အိတ်တုံးကတယောက်ယောက်ကသူ့ကို American Open Champion ဖြစ်မယ်လို့ပြောခဲ့ရင်သူ့အနေနဲ့မဖြစ်နိုင်ဘူးလို့ပြောမိမှာဖြစ်တယ်လို့ Sloane Stephens ကပြောပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့ဘောလုံးသမားအပြောင်းရွှေ့တွေကိုဒီဘောလုံးရာသီမစခင်မှာလုပ်ရမယ်လို့ Premier League ကပြောလိုက်ပါတယ်။ကလပ်အသင်းတွေကအပြောင်းရွှေ့ဈေးကွက်ကိုရှေ့ကိုတိုးဖို့မဲပေးခဲ့ပြီးတဲ့နောက်မှာရှင်းလာမဲ့ဘောလုံးရာသီကစပြီးတော့ဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကိုရာသီမစခင်မှာပိတ်သွားမှာဖြစ်တယ်လို့ Premier League က September 9ရက်နေ့ကကြေညာခဲ့ပါတယ်။ဒ ဒါနဲ့ပတ်သက်ပြီးတော့ Premier League ရဲ့ဥက္ကဋ္ဌ Richard Scudamore ကလည်းအခုလိုပြောပါတယ
် I think the first and overwhelming reason is that the clubs felt or enough of the clubs felt that they wanted to get to the first day of the season knowing who their players
were. ဒီနေ့ဘက်ကအခုလိုမျိုးလုပ်ရတဲ့ပထမဆုံးနဲ့အဓိကအကြောင်းကတော့သူတို့အနေနဲ့ဘောလုံးရသည်ဟာပထမနေ့မှာပဲသူတို့ဘယ်သူတွေဝယ်ထားတယ်ကစားသမားတွေကဘယ်သူတွေဆိုတာသိကျင်ကြပြီးတော့မရေမရာနဲ့ဘောလုံးရသည်ကိုမစကျင်တာကြောင့်ဖြစ်ပါတယ်အခြေခံအားဖြင့်တော့ဒါဟာမှားတယ်လို့အသင်းတွေကယူဆထားကြပါတယ်အဓိကကတော့ဘောလုံးပွဲရဲ့ဂုဏ်သိက္ခာပါကျွန်တော်တို့အနေနဲ့ဘောလုံးရသည်အစအတွက်ပြင်ဆင်ပြီးတော့ပထမပွဲဦးထွက်ကလေးကဒါကကျွန်တော်တို့အသင်းရဲ့လူစင်းပဲဆိုပြီးတော့ဖြစ်ချင်ပါတယ်ပြီးတော့ဒီ league တဲကအသင်းတွေကိုကိုယ့်ရဲ့ကစားသမားတယောက်ပြောင်းသွားတာကိုလည်းမမြင်စေချင်ပါဘူးမဖြစ်စေချင်ပါဘူးဒါကလည်းအဓိကအကြောင်းတစ်ခုပ
ါ Premier League ကအသင်းတွေအနေနဲ့ဘောလုံးရသည်စပြီဆိုတာနဲ့ဘောလုံးသမားဝယ်တာတွေလုံးလုံးမရပါပေမဲ့ဥရောပကအသင်းတွေကိုတော့သူတို့ကစားသမားတွေကိုထုတ်ရောင်းခြင်းရောင်းနိုင်မှာဖြစ်တယ်လို့ပြောပါတယ်ဒီနေ့မှာတော့ဘောလုံးရသည်စပြီ20လောက်ကြာမှာလေးကွက်ပိတ်ခဲ့တာဖြစ်ပါတယ်နော်Crystal Palace အသင်းကတော့နီးပြ Frank Dabo ကိုနီးပြအဖြစ်ကနေတနင်္လာနေ့မှာထုတ်ပယ်လိုက်ပါပြီ Crystal Palace အသင်းဟာခုနှစ် Premier League ဘောလုံးပွဲတွေမှာ၄ပွဲကစားပြီးချိန်မှာတပွဲမှအနိုင်မရတာကြောင့်နီးပြအဖြစ်ခန့်မီ89ရက်အကြာမှာအခုလိုထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ Atletico Madrid အသင်းနဲ့နီးပြ Diego Simeone တို့စာချုပ်သက်တမ်းတိုးလိုက်ကြပြီဖြစ်ပါတယ်စီမီယိုနီနဲ့ Atletico အသင်းတို့နှစ်နှစ်စာချုပ်ထပ်တိုးလိုက်တာဖြစ်ပြီးတော့အဲ့လိုစာချုပ်ထပ်တိုးလိုက်တဲ့အတွက်စီမီယိုနီဟာ2020ဘောလုံးရာသီအကုန်ထိအက်လက်တီကိုအသင်းမှာရှိသွားမှာဖြစ်တယ်လို့ပြောပါတယ်ဇီမီယိုနီဟာ2017ဒီဇင်ဘာမှာအက်လက်တီကိုအသင်းနှီးပြဖြစ်လာခဲ့ပြီးတော့2013-14ဘောလုံးရာသီမှာတော့အက်လက်တီကိုအသင်းကိုလာလီဂါဖလားရအောင်လှုပ်ပေးခဲ့ပြီးအဲ့ဒါဟာအက်လက်တီကိုအသင်းမှာသူ့ရဲ့အကောင်းဆုံးအချိန်ဖြစ်တယ်လို့ပြောလိုက်ပါတယ်
ဂျင်ဒူဒါ el mejor momento
အကောင်းဆုံးကတော့လာလီဂါချန်ပီယံဖြစ်တုန်းကပါဒါကရှင်းပါလေလာလီဂါဖလားရတာကအတော်လေးထူးခြားပြီးတော့အဲ့လိုမျိုးချန်ပီယံဖြစ်ဖို့ကျွန်တော်တို့အပြင်းထန်ကြိုးစားခဲ့ရတာပါဒါကအသင်းအတွက်အောင်မြင်ဆုံးအချိန်ပါအဆိုးဆုံးကတော့ချန်ပီယံလိဂ်ဖိုင်နယ်မှာရှုံးတဲ့အချိန်ပါဖိုင်နယ်ကိုနှစ်ခါရောက်ဖို့ဆိုတာလုံးဝမလွယ်ပါဘူးဒုတိယကျင်ကတော့ကျွန်တော်တို့အတွက်အတော်ဆိုးပါတယ
်နီးပြစီမီယိုနီအပြင် Griezmann, Saul နဲ့ Koke တို့လည်း Atletico Madrid အသင်းနဲ့စာချုပ်တွေထပ်ပြီးတော့တိုးခဲ့ကြပါတယ်နော်
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနာဆင်ခဲ့ကြရတာပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်အခုဗုဒ္ဓဦးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကုလသမဂ္ဂထရီညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်မြန်မာနိုင်ငံတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆုံးဖြတ်ဆောင်ရွက်ဖို့ရှိနေတဲ့အတွက်နယူးယောက်မှာကျင်းပမဲ့ထရီညီလာခံကိုတော်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းမြန်မာစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARS ဆွေးနွေးပွဲကနေကြဆောင်ရဲတပ်ဖွဲ့ဝင်တွေကိုဝင်ရောက်တက်ခတ်ခဲ့ပြီးနောက်ဆက်တွဲဖြစ်လူမျိုးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါဝင်နိုင်ငံတကာကဝေဖန်နေကြတာပါရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူချုံရေးကောင်စီမှလည်းဒီကနေ့ဆွေးနွေးဖို့အစီအစဉ်ထားပါတယ်နျူကလ িয়ার နဲ့ပက်ထိန်တက်ဒုံးလက်နက်စီစဉ်နေကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တဲ့မြောက်ကိုရီးယားကတုံ့ပြန်သတိပေးလိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကနေတဆင့်ဒီကနေ့ထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တံခတ်မှုအသစ်တွေဟာစီးပွားရေးရာအပြည့်အဝပိတ်ဆို့တားဆီးမှုတွေနဲ့မြောက်ကိုရီးယားနိုင်ငံရဲ့လူမှုကိုအသက်ရှူချက်စီကိုရည်ရွယ်တဲ့လှုပ်ဆောင်ချက်ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။လူညွန်ရေးကောင်စီမှတံခတ်မှုအသစ်တွေချမောက်ဖို့ရမှာဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်ပြည်ထောင်စုကအထိနာဆုံးကြိုးဝါလိမ့်မယ်လို့လည်းမြောက်ကိုရီးယားတမတ်ကြီးကမနေ့တုန်းကပဲသတိပေးခဲ့တာပါလူမျိုးရေးခွဲခြားမှုအစိုးရဝါဒယူဆန့်ခြင်းနဲ့လူမျိုးချီးစိုးရေးဝါဒတွေကိုအားပေးထောက်ခံတဲ့မွန်တီရီလှုပ်ဆောင်သူအုပ်စုတွေကိုသမ္မတတော်နဲ့ထွန်းကပုံမှန်လင်းလင်းဆန့်ကျင်ပြောဆိုတိုက်တွန်းတဲ့ပူးတွဲဆုံးဖြတ်ချက်တရက်ကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတည်ပြုလိုက်ပါတယ်
ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်ရှင်။မနေ့ကကြာသပတင်းနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.